yeke, wesike, manoke, tava tota, katino, a pitugo, piaupa ziti, a tunga, patema, tutia, tatia, tachi, nati, tongji, miao, pia, yedana, tia, yedana, tanga, yedana, shedanam, yatoma, rune, miwa, siya, the manu, ah, shuti, mianu, lasso, mo, yi, shiko, buzo, tunyo, manlio, garova, I, shimpia.
She jamma, say chana, ye. Luya, Santa, you was the young gombo, bingala, sebasia, luma. Pia, yaso, yerna, dea, yaso, yerna, tanga, yaso, yerna, yerna, yat, toma, do ah. Should they mean no lesson more, you is shikobus of whom your money or crocha, daughter kissa, garawa, panama, kudu, sirena, chaja, do cham.Jenny Kama Savi, the Shijin Jam Martin, Kongabla, Piwajin, Yabina, Chijin, Sashido. Konyu Chanda, Mingla, Bondu, and Pisonya, Jilin, Nepan, Yong Chong, Durogondu, Chindiao, Jinjan, Yoko, Wanya, Ato Nanya, Goni Pivi, Duka Kandi, Chonyi, and Yanni Bando, Limian Sauce, Gozi Gong, Yamapula, Nanya Basi.Ambandi, Tidrani, Nadaha, Pinsa Dilam, Kamanya Sami, Nogan Gadoa, Tilandita, Ibandi, Udiambi, Ambandi, Tidrani, Nadaha.Insa Dilam, Kamanya Sami, Nogan Gadwa, Dilandita, Ibandi, Dadiambi, Ambandi, Idrani Nadaha, Insa Dilam, Kamanya Sami.Nogan Gadwa, Dilandita, Ibandi, Shamahawada, Midamwadita, Modada, Bagawedo, Arahado, Tama, Dambo, Tada, Sami, Dhammandara Nangi Sami, Dhangandara Nangi Sami. Dudiyambi Bodhandara Nangi Sami, Dudiyambi Dhammandara Nangi Sami, Dudiyambi Dhangandara Nangi Sami.Dadiyambi Bodhandara Nangi Sami, Dadiyambi Dhammandara Nangi Sami, Dadiyambi Dhangandara Nangi Sami.
Dadiyambi Bodhandara Nangi Sami, Dadiyambi
Dhammandara
Nangi Sami,
Dadiyambi Dhangandara Nangi Sami. Taranakamanambari Bonam, Adi Nada Nawi Ramani Dekhavaranda Madhyami Kami Dumesa Sarawi Ramani Dekhavaranda Madhyami Mudawada Wi Ramani Dekhavaranda Madhyami Ramiriya Misa Pamada Tana Viramni Dekhavaranda Madhiyami Idami Tilam Nibbanada Pisayo Hodu Tidrani Nataha Pisa Dilanda Mandarugan Gadawa Abamadi Natambadita. Tondoya Shasata Kunip Yadula Zanli. နှစ်ထောင်စကုကုနှစ်ဒီဇင်ဘာလ29ရက်တနင်္လာနေ့ရှန်ကုန်တိုင်းဒေသကြီးမော်ဘီမြို့နယ်လောကဥယျာဉ်လမ်းနှစ်ကျေးရှိစုစေရီတော်မြတ်ကြီးနှင့်နှစ်ကျေးရှိစုဘုဒ္ဓဝင်ကျင့်စဉ်တက်လွတ်မေတ္တာရိပ်တာနှစ်ကျေးရှိစုသိန်းဓမ္မယုံတော်ကြီးအတွင်း စေဉ္ဇဘပြုလို့အပ်သည်ဓမ္မပူဇာသဖြင့်အထူးတရားပွဲ၌ဟောကြားအပ်သောမြတ်ဗုဒ္ဓအားအမျက်ဆုံးပူဇော်ခြင်းအကြောင်းတရားဒေသနာတော်လောကမှာဖျားဆိုတဲ့အပြည့်နဲ့ လူတွေဟာကိုယ်ဝယ်စိတ်ကနေကြတယ်ကိုယ်ဝယ်စိတ်ကကြတဲ့အထက်မှာဖရာအစ်မန်ဆိုတာကိုသိရှိဖို့ခက်ခဲတယ်လို့ဖရာအစ်မန်ဆိုတာလေပေါ်ပေါ်ဖို့ခက်ခဲတယ်များသောအားဖြင့်လူတွေဟာတကူရှင်ကိုကိုယ်ဝယ်ကြတာဖြစ်တယ်တကူရှင်ကိုဖရာအဖြစ်ကိုယ်ဝယ်ကြတာ ဣတရနိမနဝါဒါလို့ခေါ်တယ်လောကကြီးကိုအစိုးရတဲ့ພັນစင်းနိုင်တဲ့တကူရှင်ကြီးထိုတကူရှင်ကြီးကိုကိုးွယ်ကြတာဖရာဖြစ်ဆိုပြီးကိုးွယ်နေကြတာဖြစ်တယ်လောကမှာဖရာဆိုတဲ့ပုဂ္ဂိုလ်ဟာဘယ်လိုပုဂ္ဂိုလ်မျိုးလဲဆိုတာဘုန်းကြီးတို့တွေသိရှိနားလည်ပြီးစစ်မှန်တဲ့ဖရာကို ကိုယ်ကိုစိတ်ကနိုင်မှာမိမိတို့ရဲ့ချီးရွှဲချက်ညှို့လင်းချက်တွေဟာအောင်မြင်နိုင်မှာဖြစ်တယ်။ဒါကြောင့်လူပြောသူပြောပြောနေတဲ့ဖရာလို့ဆိုတဲ့ပုဂ္ဂိုလ်မျိုးတွေနဲ့ဒီကနေ့မြန်မာနိုင်ငံကကိုယ်ကိုနေတဲ့ဗုဒ္ဓလို့ခေါ်တဲ့ဖရာနဲ့ ဘာကွာချားတယ်လေသူသိရှိနားလဲကြရမှာဖြစ်တယ်ကိုယ်ွယ်တယ်ဆိုတဲ့နေရာမှာဘာကိုကိုယ်ွယ်ကြရလဲဆိုတာလဲသိရှိနားလဲဖို့လိုအပ်တယ်တချို့ကိစ္စတွေမှာအတန်အားဖြင့်တူးနေတော့လဲပဲအနှစ်သာရအားဖြင့်ကွဲပြားချမ်းသာဘုန်းကြီးတို့ဘုရားဘာသာတွေကိုယ်ွယ်တဲ့ဗုဒ္ဓလို့ဆိုတာလူကမွေးတဲ့လူသား သူရောရှင်ပုဂ္ဂိုလ်မြတ်တူပဲဖြစ်တယ်လောကအများစုကကိုးွယ်နေတဲ့ဟာတွေကလူသားမဟုတ်ဘူးတကူရှင်လောကကြီးကိုဖန်ဆင်းနိုင်တဲ့ပုဂ္ဂိုလ်ဖြစ်မျှော်မှန်းရော်ရမ်းပြီးတော့ကိုးွယ်နေကြတာဖြစ်တယ်ဘုရားဘာသာတွေကိုးွယ်တာကတကူရှင်မှုကိုးွယ်တာမဟုတ်ဘဲနဲ့ ပညာရှင်မှုကိုးွယ်တာပဲဖြစ်တယ်။ကိုယ်ပြချမ်းမှုတွေရှိတယ်။ယုံကြည်ချက်ကိုတဒါထိုတဒါကိုအင်္ဂလိပ်လိုပြန်တဲ့အခါကျတော့ faith လို့ပြန်ရတယ်။faith ဆိုတဲ့ယုံကြည်ချက်တဒါဟာလည်းကိုယ်ပြချမ်းမှုရှိတယ်။တဒါဆိုတဲ့သဘောတရားကတော့တူညီတော်လဲ ရှင်ကြီးကိုယ်ွယ်မှုလူတွေရဲ့ဥတီချက်ကွဲပြားချမ်းသာတယ်။တခြားဘာသာဝင်တွေကိုယ်ွယ်တဲ့ ရှိရချက်ကပါတော့ဆိုကမ္ဘာလောကကြီးကိုဖန်ဆင်းနိုင်ပြီးအရာရာကိုချုပ်ကင်နိုင်တဲ့အစွမ်းတကူကိုကိုးကွယ်ရတာဖြစ်တယ်ဒါကြောင့်မို့အဲ့ဒီအစွမ်းတကူကိုမျှော်ကိုးပြီး God bless you လို့ဘုရားသခင်ကသင်တို့အားကောင်းကြီးပေးပါစေလို့ပြောတဲ့စကားတွေဟာတကူကိုရှင်ညွှန်းတာတွေပဲဖြစ်တယ်။အဲ့တော့သူတို့ရဲ့ယုံကြည်ချက်ဟာတကူကိုယုံကြည်တာလို့သူတို့ဆိုတယ်။တကူကိုယုံကြည်လို့ဘုရားသခင်ကမပါစေဘုရားသခင်ကကောင်းကြီးပေးပါစေလို့ဒါကသူတို့ရဲ့ယုံကြည်ကိုးကွယ်မှုကိုပြောတာ။ဘုရားဗဒရီရဲ့ယုံကြည်ကိုးကွယ်မှုက God bless you လို့သူတို့ပြောတာမဟုတ်ဘူး။နော်ဖျားသခင်မပါစေလို့လည်းပြောရမှာမဟုတ်ဘူးအဲ့ဒါကွယ်ပြားချမ်းသာမှုတွေကိုသိဖို့လိုတယ်ဘုရားဗတာရီရဲ့ယုံကြည်ချက်ကပါတော့ဆိုဖျားသခင်ရဲ့အနန္တတကူလို့ပြောကြတော့လေမြတ်စွာဘုရားကိုယ်တိုင်ကဖျားကိုယုံကြည်တဲ့တရားတရားဆိုတာဘာကိုခေါ်တာလဲတတ္တဟတိတထာဂတတဘောဓိကတမောသဘိက္ခုေတတ်တော်ဣဒ္ဓအရိယသာဝကောတတ္တဟတိတထာတတဘောဓိဒါဘုရားကိုယ်တိုင်ဟောခဲ့တဲ့စကားနော်ယုံကြည်မှုဆိုတာဘာကိုပြောတာတော့လို့ဆိုမြတ်စွာဘုရားရဲ့တပ္ပစုတဉာဏ်တော်ကြီးကိုယုံကြည်တာလို့သူပြောတာအဲ့တော့တကူယုံကြည်တာမဟုတ်ဘူးအစွမ်းတကူယုံကြည်တာမဟုတ်ဘူးအစွမ်းတကူကိုအားကိုးတာမဟုတ်တတ္တဟတိတထာဂတဘောဓိတထာဂတမြတ်စွာဘုရားရဲ့ဘောဓိသဗ္ဗညုတဉာဏ်လို့ခေါ်တဲ့ဉာဏ်တော်ကြီးကိုတတ္တဟတိရှုံကြည်တယ်နှစ်သက်တယ်စိတ်ဝင်စားထိုဉာဏ်တော်ကြီးကြောင့်ဖြစ်ပေါ်လာတဲ့အည်ချင်းတွေအရဟံသမ္မသမ္ဗုဒ္ဓဝိသဆရဏတပ္ပနောဆိုရက်ခုနော၉ပါးပဲဖြစ်တယ်။လောကမှာဖျားမှန်လို့ရှင်အဲ့ဒီအည်ချင်းတွေရှိဖို့လိုတယ်လို့ဆို။အည်ချင်းတွေမှာအကောင်းဆုံးအည်ချင်းလို့ပြောရမှာ။အည်ချင်းတွေဆိုတာတော့ရှိရ။အဲ့ဒီအည်ချင်းတွေထဲမှာအကောင်းဆုံးအည်ချင်းဘာလဲလို့ဆိုရင်ဉာဏ်တော်ပဲဖြစ်တယ်ပေါ့။အဲ့တော့ဒီနေရာမှာရောရောင်ပြီးတော့မြတ်စွာဘုရားရဲ့အစွမ်းတကူကိုကိုးကွယ်တယ်ပြောလို့ရှိကြတယ်မြတ်စွာဘုရားတကူရှင်ကြီးဖြစ်တယ်တကူရှင်ကြီးဖြစ်လို့လူတွေကအရာရာတို့ကိုမနိုင်လိမ့်မယ်လို့ယူဆပြီးတော့ကိုးကွယ်နေခြင်းဟာမှန်ကန်တဲ့ကိုးကွယ်ခြင်းမဟုတ်ဘူးလို့တိဖို့လိုတယ်မင်္ဂနဲ့ကိုးကွယ်ခြင်းကဘာတော့ရသော်ဗျာရဲ့အသိဉာဏ်ကိုရှုံချလက်ခံပြီးတော့ကိုးဝယ်တာလောကမှာအစွမ်းတကူနဲ့အသိဉာဏ်ဆိုတာအလွန်ကွယ်ပြားခြားနာတယ်နော်အလွန်ကွယ်ပြားခြားနာဒါကြောင့်မို့ရသော်ဗျာကိုသုံးနှုံးတဲ့စကားလုံးကတထာဂတလို့ခေါ်တာဟာဘာကြောင့်ခေါ်တာတထာဆိုတာအမှန်တိုင်းအဓိပ္ပာယ်ကြီးအများကြီးဖွင့်ဆိုရတဲ့မယ်တထာဂတဆိုတာအမှန်တိုင်းဟောပြောတတ်သူဆိုတဲ့အဓိပ္ပာယ်ရတယ်အရှိကိုအရှိတိုင်းအမှန်တရားကိုဟောပြောတတ်သူလို့အမှန်တရားလို့ဆိုတာအသိဉာဏ်နဲ့မှသိနိုင်တာဖြစ်တယ်တကူနဲ့သိတဲ့အရာမဟုတ်အမှန်တရားကိုဟောပြောတတ်သူဆိုတဲ့အနေနဲ့ဘုရားဗုဒ္ဓဝိညာဉ်ကကိုးကွယ်ကြတာဖြစ်တယ်တခါဗုဒ္ဓလို့ဆိုတဲ့စကားလုံးကိုမြန်မာလိုအဓိပ္ပာယ်ပြောမယ်ဆိုရင်အရာခတ်သိန်းကိုသိသူလို့အဓိပ္ပာယ်ရတာအရာခတ်သိန်းကိုသိနိုင်စွမ်းရှိတယ်ဆိုတာဉာဏ်ပညာသာဖြစ်တယ်အစွမ်းတကူမဟုတ်ဘူးအဲ့ဒါကြောင့်ဘုရားဗုဒ္ဓဝင်သူတော်စင်နေနေနဲ့သူဖျားကိုးကွယ်တာဟာမြတ်စွာဘုရားရဲ့အသိဉာဏ်ကြီးကိုလက်ခံပြီးတော့ကိုးကွယ်တာဒါဖြင့်စဉ်းစားကြည့်တကူကိုကိုးဝဲတာနဲ့အသိဉာဏ်ကိုကိုးဝဲတာ တကိုးကိုအာကိုရနဲ့အတိညာန်ကိုအာကိုရဘလို့ကွာချလဲတကိုးကိုကိုးပဲတဲ့ပုဂ္ဂိုလ်ရဲ့စိတ်ထဲမှာဘလို့နေမလဲတကိုးရှင်ကြီးကကိုယ်ပေါ်မှာမာစာနိုင်မယ်ဆိုရဲမျှော်လင့်ချက်နဲ့ပဲနေမှာပဲနော်တကိုးရှင်ရဲ့မာစာမှုကိုခံနေတယ်ဆွမ်းတကိုးရှိလို့တို့ကိုဆင်းရဲဒုက္ခကနေလွတ်အောင်ကိုယ်လိုချင်တဲ့ဆုလက်တွေရအောင်အစွမ်းတကုတ်ကိုသုံးချပြီးတို့ကိုမဆားလိုက်မယ်ဆိုရရွက်ချက်တစ်ဖက်သားကိုအာကိုတဲ့စိတ်တွေတကုတ်ရှင်ကိုအာကိုတဲ့စိတ်တွေပဲဖြစ်ပေါ်နေမှာဖြစ်တယ်တကုတ်ရှင်ကျေနပ်ရင်ပြီးရောဆိုတဲ့အနေထားမျိုးနဲ့ပူဇော်ကြတယ်ရှစ်ခိုးကြတယ်တောင်းဆိုကြတယ်အဲ့ဒီလုပ်တွေလှုပ်လာတာတကုတ်ကိုအပြုအအသိဉာဏ်ကိုကိုးကွယ်တဲ့ပုဂ္ဂိုလ်တွေကြတော့ဒီလိုအတွေးမျိုးရှိဘူးမြတ်စွာဘုရားဟာအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဖြစ်တယ်သဗ္ဗယုတဉာဏ်တော်ကြီးဖြင့်ရဟခသိန်းကိုသိနိုင်တယ်အဲ့ဒီလိုသိတဲ့ပုဂ္ဂိုလ်သူမြတ်ပြောတဲ့စကားဟာလွဲမှားတာမဟုတ်ဘူးမလွဲမှားနိုင်ဘူးမှန်ကန်စွာသိပြီးတော့ဟောပြောတာဖြစ်တော့ကြောင်းသူမြတ်စွာဘုရားရဲ့အဆုံးအမစကားတွေဟာလွဲမှားမရှိဘူး။ဒါကြောင့်မြတ်စွာဘုရားဟောတဲ့အတိုင်းတို့လိုက်နာမယ်ဆိုစိတ်တည်းဖြစ်စေ။ဒါဟုတ်မဟုတ်ကိုယ့်ကိုစဉ်းစားကြည့်နော်။အစွမ်းတကူကိုကိုးကွယ်သူနဲ့အသိဉာဏ်ကိုကိုးကွယ်သူကလမ်းနှစ်မတူတဲ့လမ်းကိုလျှောက်ကြမှာပဲဖြစ်တယ်။ဒီလိုအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဟောတဲ့တရားသည်ဘယ်တော့မှလွဲမှားတာမရှိဘူး။ဒါကြောင့်တို့တွေဟာမြတ်စွာဘုရားကမလုံးသိမှုလို့မလုံးရဘူးလို့ဟောတဲ့နေရာတို့ဟာရှောင်မယ်။လုံးရမယ်ဆိုတဲ့နေရာကိုတို့လုံးမယ်။ယုံကြည်မှုချင်းကကွဲပြားခြားနာသွားတယ်။အဲ့လိုကွဲပြားခြားနာသွားတော့မှန်ကန်တဲ့လမ်းကြောင်းပေါ်ကိုရောက်လာတယ်လို့တို့ခေါ်တယ်။တကယ်အစ်စ်မှန်အဖြစ်နဲ့ဘသူကိုမအစွမ်းတကုတ်ကိုသုံးချပြီးတော့ကဲ့တင်မစားလို့ရနိုင်တဲ့အရာမျိုးမဟုတ်ဘူးအတိုင်းအတာတစ်ခုအရာဖြစ်နိုင်တာတွေရှိတော့လည်းပဲဘဝတစ်ခုလုံးကိုခြုံပြီးတော့ကြည့်မယ်ဆိုလို့ရှိရင်ဖြစ်နိုင်တဲ့အရာတွေမဟုတ်ဘူးဆိုပါစို့ဘဝတစ်ခုမှာကြည့်ပွားချမ်းသာသွားအောင်အခိုက်အတန့်တစ်ခုလွယ်ချက်တွေကိုဖြည့်ဆည်းပေးတာမျိုးတော့လုပ်လို့ရတယ်။သို့တော့တရားတူမအိုရအောင်မနာရအောင်မသေးရအောင်အစွမ်းတကူအသုံးချပြီးလုပ်နိုင်တာမရှိဘူး။တဘာဝတရားကြီးကိုဖြောင်းပြန်လှမ်းပြီးတော့လုံနိုင်လို့လုပ်ဖို့မရဘူး။အဲ့ဒီနေရာမှာအစွမ်းတကူဟာဘာမှမရှိဘူး။တဝါဝတရားကိုပြောင်းပြန်လှမ်းပြီးတော့မမြဲတဲ့အရာကိုမြဲအောင်ဆင်းရဲတဲ့အရာကိုချမ်းသာအောင်ကိုယ့်အလိုတိုင်းမဖြစ်တဲ့အရာတွေကိုကိုယ့်အလိုတိုင်းဖြစ်အောင်လို့ပြောင်းပြန်လှမ်းလို့မရနိုင်ဘူး။ပြောင်းပြန်လှမ်းလို့မရနိုင်တာဖြစ်သောကြောင့်အစွမ်းတကူဟာနေရာတကာတိုင်းမဖြစ်ဘူး။အတိညာဉ်ကြတော့ဒါတွေအားလုံးပေါ်မှာအတိညာဉ်နဲ့လှုပ်သွားလို့ရှင်အားလုံးမှာဖြစ်နိုင်အတိညာဉ်နဲ့လှုပ်လိုက်ပြီဆိုရင်နောက်ဆုံးမှာတဏှာဝကလွတ်ပြီးနိဗ္ဗာန်ချမ်းသာတရားမျက်မှောက်ပြုအမှန်တရားကိုသိရှိအောင်လုပ်နိုင်တယ်ဒါကြောင့်အတိညာဉ်ကိုကိုးကွယ်တာမှန်ကန်ဆုံးပဲအတိညာဉ်ရဲ့တန်ဖိုးကြီးမားသည့်အတွက်ကြောင့်လူပေါ်ရောက်လာတဲ့အခါမှာလူတွေဟာအသိပညာကိုစီးပူးအထောက်ကြရတယ်။အသိပညာစီးပူးအထောက်ပြီးအသိပညာရဲ့အစွမ်းနဲ့ဘဝမှာယက်တည်ဖို့ကြိုးစားကြတယ်။အသိပညာရဲ့တန်ဖိုးပဲ။မိဘကတောင်သားသမီးကိုမဆားလို့မရနိုင်ဘူး။ပညာတတ်ကြီးဖြစ်အောင်မိဘကလုပ်လို့မရဘူး။ငွေကြေးတနပေးလို့ရတယ်။ခ ချမ်းသာအောင်ထားလို့ရတယ်ဝိจิตနာသုံးချပြီးတော့သို့တော့နောက်ဆုံးမှာကုသသမီးပညာတတ်ကြီးဖြစ်အောင်မိဘကလှုပ်ပေးနိုင်လားလို့ဆိုလှုပ်မပေးတာခြေနေတစ်ခုသာဖန်ပြီးပေးတာဖြစ်တယ်ဝိจิตနာထောက်ပံ့မယ်ကျောင်းကောင်းကောင်းကိုအနံ့မယ်ဆရာကောင်းကောင်းစီအနံ့ထားမယ်အဲ့ဒါလို့လှုပ်တဲ့အခါမှာသာသမီကိုယ်တိုင်ကကြိုးစားပါမှပညာထက်စွာဖြစ်တယ်။အချိန်ကောင်းတစ်ခုကိုဖန်ပြီးပေးတာဒီပင်နဲ့မဆရဲလို့ပြောလို့ရတယ်။အုံဖွားဆိုတဲ့မန္တန်နဲ့မှန်းပြီးတော့ပညာတတ်ကြီးဖြစ်အောင်လုပ်လို့မရဘူးလို့မြတ်စွာဘုရားကရောအဲ့ဒီလိုလုံမျိုးလုံးသလားလို့ဆိုဘုရားဝါဒဝင်နေသိဖို့လိုတာမြတ်စွာဘုရားကတော်ဝရီရဲ့တဏ္ဍမှာကြာရောက်ဖြစ်ပေါ်နေတဲ့ဆင်းရဲဒုက္ခတွေမရှိဘူးလားဆိုရှိတယ်ဖြည့်ရှင်းလို့ရတဲ့ဒုက္ခတွေရှိတော့လဲဖြည့်ရှင်းလို့မရတဲ့ဒုက္ခတွေလည်းရှိတယ်လူဘဝရလာပြီဆိုလို့ရှင်လူမှုရေးဒုက္ခဖြည့်ရှင်းလို့ရတယ်တခြားဒုက္ခတွေဘဝမှာကြုံရတဲ့ဆင်းရဲမွဲတေခြင်းဒုက္ခဖြည့်ရှင်းလို့ရသေးတယ်ဖြည့်ရှင်းလို့မရတဲ့ဆင်းရဲဒုက္ခဆိုပါတော့တဖြည်းဖြည်းအုံမင်းလာခြင်းဖြည့်ရှင်းလို့မရဘူးဘယ်သူမှဘယ်လူမျိုးမှငွေချေတနာဘလောက်တတ်နိုင်တတ်နိုင်ဖြည့်ရှင်းလို့မရနိုင်တယ်တဏှီတဲ့ဒီဒုက္ခကိုခံကြတယ်တဖြည်းဖြည်းအုံမင်းလာခြင်းခန္ဓာကိုယ်မှာယောဂဝေဒနာရခြင်းနောက်ဆုံးမှာဘဝတစ်ခုအဆုံးတတ်ရခြင်းဆိုတော့ဒီပြဿနာကိုတော့ဘယ်သူဖြေရှင်းနိုင်တော့ဆိုဘယ်သူမှဖြေရှင်းနိုင်မြတ်စွာဘုရားကဖြေရှင်းတဲ့ဤကိုပေးထားတာရှိတယ်ဘယ်လိုဤနဲ့ဖြေရှင်းတာတော့အစွမ်းတကူနဲ့ဖြေရှင်းတာလားလို့ဆိုမဟုတ်ဘူးမြတ်စွာဘုရားရဲ့ဖြေရှင်းမှုဖြေရှင်းဤကဟိတေပဝတ္တနေနာအဟိတာသနိဝတနေနတတ္တနံဘယံဟိန္တိဘုရောအတိညာကြီးမတော်မူတဲ့မြတ်စွာဘုရားဟာတရဝရီတဏ္ဍမှာကြာရောက်နေတဲ့မဖြေရှင်းနိုင်တဲ့ပြဿနာဆိုတဲ့ဆင်းရဲဒုက္ခတွေကိုဖယ်ရှားပေးတယ်တကူတော်နဲ့လားဆိုမဟုတ်ဘူးဟိတေဘဝတနေနအခြေအနေကောင်းတွေကိုဖန်တီးပေးတယ်အခြေအနေကောင်းကိုဖြစ်ပေါ်စေတယ်ဆိုးချိုးတွေကိုဖြစ်ပေါ်စေတဲ့အဟိတလို့ခေါ်တယ်အကုသိုလ်တွေမှနောက်ဆုတ်စေတယ်ဆိုလိုတဲ့အဓိပ္ပာယ်ရှင်းရှင်းကမလုံတဲ့နာကိုမလုံဖို့လုံတဲ့နာကိုလုံဖို့အသိပညာပေးပြီးဖြည့်ရှင်းတယ်လို့သူဆိုလိုတယ်တိပညာနဲ့ပဲဖြစ်ရှင်။မလုံတဲ့နာကိုမလုံဖဲနေရမှာဖြစ်တယ်။လုံတဲ့နာကိုလုံရမှာဖြစ်တယ်။မလုံတဲ့နာကိုလုံချင်းကြောင့်လောကလူတွေဟာဒုက္ခရောက်တယ်။လုံတဲ့နာကိုမလုံချင်းကြောင့်ရှားတင်ရလိုက်တဲ့အကျိုးစီးပွားတွေမရဘူးလို့။အဲ့တော့မြတ်စွာဘုရားရဲ့ဆုံးမဖြည့်ရှင်းဤတရားဝါဒီကိုကဲ့တင်ဤကဒီဤနဲ့ပဲကဲ့တင်တာပဲဖြစ်တယ်။အဲ့ဒီနီးကလွဲပြီးတခြားကဲ့တင်စရာနီးလားမရှိဘူးဆိုလိုတာကအဟိတလို့ဆိုတဲ့ဆိုးချိုးတွေကိုဖြစ်ပေါ်စေတဲ့အကုသိုလ်တရားကရှောင်ခိုင်းခြင်းဟိတလို့ခေါ်တဲ့ကောင်းကျိုးချမ်းသာကိုဖြစ်စေတဲ့ကုသိုလ်တရားတွေကိုတရားတို့ရဲ့တဏ္ဍမှာဖြစ်အောင်တိုက်တွန်းပေးခြင်းဒီနီးအဖြစ်သာလဲတရားရဲ့ဆင်းရဲဒုက္ခကိုဖြေရှားတာဖြစ်တယ်တကူတော်နဲ့ blessing ပေးပြီးတော့ဖြေရှားတာမဟုတ်ဘူးလောကမှာတကူတော်နဲ့ blessing ပေးပြီးတော့ဖြေရှားလို့လည်းမရနိုင်ဘူးအဲ့ဒီသဘောတရားတွေကိုသိရှိနားလည်ပြီးတော့ဘုရားဗုဒ္ဓဝင်သူတော်စင်များအနေနဲ့မိမိတို့ကိုယ်ကိုယ်စိတ်ကတဲ့မြတ်စွာဘုရားရဲ့စိမံနဲ့လောကသဘာဝနဲ့အညီသွန်သင်ဆုံးမထားတဲ့အဆုံးအမတွေကိုသိရှိနားလည်ပြီး မိမိတို့ကိုယ်တိုင်စ조사အထောက်ချင်းဖြစ်တာနဲ့အမှန်တရားကိုသိရှိနိုင်ရတာဖြစ်ပါတယ်အဲ့ဒီလမ်းစာဘက်ကိုလမ်းကြောင်းပေါ်ကိုရောက်မှသာလဲဆဲဒုက္ခလွတ်မှာဖြစ်ဒီနေရာမှာလောကလူသားတွေကိုတကိုးရှင်ကဖန်ဆင်းတာလားဆိုတာကိုမြတ်စွာဘုရားဟာပဋိစ္စသမုပ္ပါဒိသနာတော်နဲ့တိတိကျကျရှင်းလင်းပြထားတာရှိတယ်ပဋိစ္စသမုပ္ပါဒိသနာတော်မှာစကလုံး12မျိုးတရား12မျိုးကိုအမျိုးစားပေါင်း12ခုကိုအသုံးချပြီးတော့သရဝတိရဲ့ဖြစ်ပေါ်လာပုံစင်စက်မပြတန်တရားထဲမှာကျင်လည်ရပုံလေးကိုမြတ်စွာဘုရားရှင်းပြဒီထဲမှာဖြန့်စင်းလို့ဖြစ်တယ်ဆိုတာမပါဘူးလူတွေရတဲ့ရလာတဲ့အခြေအနေတရားကိုအမှန်သိအောင်ပဋိစ္စသမုပ္ပါဒဆိုတဲ့ဒီဒေသနာတော်ကိုအသုံးချပြီးရှင်းလင်းထားတာပဲဖြစ်တယ်အဲ့တော့ဘုရားတော်ဝင်သူတော်စင်နေဟာမြတ်စွာဘုရားကိုကိုးကွယ်စိတ်ကတဲ့အခါမှာတို့ဟာတန်မြတ်ဘဝတဲ့ဘယ်လိုရောက်လာတယ်ရောက်လာပြီးတဲ့နောက်တန်မြတ်ဘဝတဲ့မှာဘယ်လိုဆင်းရဲဒုက္ခတွေနဲ့တွေ့ပြီးတန်မြတ်တဲ့ကမလွတ်နိုင်အောင်တဝဲလေလေဖြစ်နေရတယ်လေဆိုတာကိုပြိဿသောပဋိသနာတော်ကိုချီးခြင်းအားဖြင့်လိလသုံးသပ်ဆင်ခြင်ခြင်းအားဖြင့်သိရှိနိုင်တယ်ဒါရမကဘူးအဲ့လိုဘဝဆဝန်းဆိုတဲ့ชาจาเลนนี่แหละถั่วป่องชาไม่ตื่นไหนเนี่ยบวชเสวนีเนี่ยก็บลุถ้วยอ่ะมะเลยเบเนียมาอป้องရှိတယ်လဲถ้วยอ่ะลั้นจองเบเนียมาရှိတယ်လဲဆိုอ่ะလဲตีဖို့ยาปฏิโลมปฏิสัตโตปกุนายุมตาจิญဖြင့်กูบลุลงออกมั้ยဆိုอ่ะလဲตีတယ်ถั่วป่องเลยชาได้တယ်ဖြစ်ပေါ်နေတယ်အနေထားကိုလဲသိရှိတယ်အဲ့ဒီနှစ်ခုလုံးဟာရသဗျာကပေးတဲ့အသိဉာဏ်ပဲဖြစ်တယ်။အဲ့ဒီအသိဉာဏ်ကိုကိုယ်တိုင်အသုံးချပြီးတန်တရားဝကလွတ်ဖို့ပဲ။ပရိသတ်သူဘက်ကအလွယ်ဆုံးနည်းနဲ့စဉ်းစားဆင်ခြင်သုံးသပ်ကြည့်ဖို့လိုတယ်။စကလုံးဆက်နှလုံးဆိုတာဘာလဲ။အဲ့လိုဘုရားဘာသာဝင်သူတို့စနေဟာအနည်းနဲ့အများလိလသိရှိကြမှာဖြစ်တယ်အဝိစာအမှန်တရားကိုမသိခြင်းသင်္ခါရရာကန္တရာဟုတ်တယ်အမှန်မသိရင်ကောင်းတာလည်းလုံးမှာပဲမကောင်းတာလည်းလုံးတာမသိလို့လုံးမိတယ်ကောင်းတာလည်းလုံးမိတယ်မကောင်းတာလည်းလုံးမိတယ်အမှန်မသိခြင်းကအဝိစာအမှန်မသိလို့လုံးမိလို့ရလုံးတာကသင်္ခါရကုသိုလ်လည်းလုံးအကုသိုလ်လည်းလုံးအဲ့ဒီကလှုပ်ထားတဲ့လှုပ်ရက်တွေရဲ့ reset ဆိုတာတစ်ပင်တစ်ပင်ဟာစိုက်ပြိုးထားလို့ရှင်အသီးဆိုတာတီးလာတာပဲအဲ့ဒီအသီးထဲမှာမျိုးစိတ်မျိုးစိတ်ဖြစ်ဖို့မျိုးစိတ်လေးတွေကပါလာတယ်မျိုးစိတ်ကြလာအပင်ပေါက်စေနိုင်အဲ့လိုလှုပ်သည့်အတွက်ကြောင့်ရရှိလာတဲ့အသီးအပွင့်ကဘာလို့ဆိုရင်ပထမဆုံးစဖြစ်တဲ့ဝိညာဉ်ပရိဒေရေစိတ်ပရိဒေရေစိတ်နဲ့တွက်ဖက်ပြီးတော့လာတဲ့နန္ဒီရုပ်တွေပြီးတော့ခန္ဓာကိုယ်မှာပါလာတဲ့မျက်စိနာနာလျာကာယမနဆိုတဲ့အာယတနာတွေဟောရတဲ့လူဘဝမှာပါလာတယ်ပါလာတော့မျက်စိရှိတော့အဆင်းအာယုံနဲ့ဆက်သွဲတယ်နားရှိတော့အသံနဲ့ဆက်သွဲတယ်ဒီလိုဆက်သွဲမှုတွေကြောင့်ဖတ်တာဆိုတာပေါ်လာတယ်အဲ့ဆက်သွဲမှုအာယုံပေါ်မှာကြိုက်တယ်မကြိုက်ဘူးဆိုတာလာကြိုက်တယ်ဆိုရင်တဏှာဖြစ်လာပြန်တယ်အဲ့ဒီကြိုက်တဲ့အပေါ်မှာဆွဲလန်းသွားလို့ရှိရင်ဥပါဒံဆိုဖြစ်လာတယ်အဲ့တော့လူဘဝဆိုတာစဉ်းစားကြည့်ဘုန်းကြီးတို့တွေလူဘဝရလာတာဘယ်သူကမှဖန်ဆင်းလို့ဖြစ်လာတာမဟုတ်ဘူးကိုတစ်ချိန်တုန်းကအမှန်မသိလို့လုံးမိလို့ရလုံးတယ်လုံးလို့ရစက်ပေါ်လာတယ်ပေါ်လာတဲ့ရစက်တွေကဘာလို့ဝိညာဉ်နာယုသလရဏဖတ်တာဝိရဏဓာရီပေါ်လာပေါ်လာတဲ့အခါမှာဓာရင်ရနေလားဆိုမရဘူးလိုချင်မှုဆိုတဲ့တဏှာဆွဲလန်းမှုဆိုတဲ့ဥပါဒ ဆက်ပြီးတော့ကံတရားတွေကိုပြုတ်လို့ချင်းဆိုတဲ့ကမ္မဘဝအဲ့ဒါတရားတွေကစတဲ့နောက်ကလိုက်လာလိုက်လာတော့ဘာဖြစ်လဲဆိုရင်နောက်အတွက်ဒါတွေကမျိုးစိဖြစ်လာတယ်သစ်ပင်တစ်ပင်စိုက်ထားရင်ထိုသစ်ပင်ကအတီးတီးပဲတီးလာတဲ့အစိတ်တွေဟာမျိုးစိပဲအဲ့ဒီမျိုးစိတွေကတစ်စိမဟုတ်တစ်စိပင်ပေါက်ပါပဲလူရဲ့တဏ္ဍာမှာလည်းပဲကံတရားတွေကမျိုးစိဖြစ်လာမျိုးစိဖြစ်လာရင်ပင်ပေါက်လာအဲ့ဒီပင်ပေါက်ဖို့အတွက်ဇာတိဆိုတာပင်ပေါက်လာလို့ရှိရင်အဲ့တော့ဇာတိဆိုတာဘသူ့ကိုရည်ညွှန်းတာတော့ဆိုဝိညာဉ်နာယုတ်တလရဏဖတ်တာဝေဒနာကိုပဲရည်ညွှန်းတာဖြစ်လာတာပါရိဖြစ်တော့ဝိညာဉ်နာယုတ်တလရဏဖတ်တာဝေဒနာပဲဖြစ်တယ်အဲ့လိုဖြစ်လာပြီးတဲ့ဝိညာဉ်နာယုတ်တလရဏတွေဟာဒီတိုင်းပဲယတ္တိနေသနာဆိုဘယ်ဟုတ်လဲရှင်းလာတယ်ပန်းများလို့ပဲပွင့်လာလို့ရှိရင်ဒီတိုင်းပဲထာဝရလှနေမှာလားဆိုဘယ်ဟုတ်လဲပွင့်လာပြီးတော့ရင့်လာတယ်ရှင်းလာပြီးတော့နွမ်းပြီးကြွေးကြသွားတယ်ဖူးတယ်ပွင့်တယ်နွမ်းတယ်ကြွေးကြတယ်ပန်းရဲ့သဘာဝအဲ့ဒါလိုပဲလူရဲ့သဘာဝဟာလည်းဖူးလာတယ်ပွင့်လာတယ်ပြီးရင်နွမ်းပြီးကြွေးကြသွားတယ်အဲ့ဒါကိုသရမရဏဆိုတော့သုံးဘဝကိုကိုယ့်ကိုစဉ်းစားကြည့်လိုက်တို့တွေအတိတ်ဘဝကအဝိဇ္ဇာနဲ့သင်္ခါရအမှန်မသိလို့အမှန်မသိတာကခိလေသာလုံးပြီးလုံးရလုံးတဲ့သင်္ခါရကကံတရားကံနဲ့ခိလေသာပေါင်းဆက်လိုက်တဲ့အခါမှာဝိညာဉ်နာယုတ်သလရဏဖတ်တာဝေဒနာဆိုတဲ့လူဘဝဆာရလာလူဘဝရတော့ဒီတိုင်းနာယတ္တိနေသနာဆိုမယတ္တိဘူးဖြစ်ပေါ်လာတဲ့အာယုန်တွေပေါ်မှာလူချင်းနာတို့တွေ့တာလားတမက်တာလို့ဆွဲလန်းတာလို့ရလို့မှုနဲ့ကြိုးစားအထုတ်တာလို့ဆက်လုပ်လိုက်ပြန်။ဒါကြောင့်ဟိုပရိသတ်သောဘက်ကိုကြည့်မယ်ဆိုရင်အတိတ်ဘဝကအဝိဇ္ဇာနဲ့သင်္ခါရကအတိတ်အကြောင်းဝိညာဉ်နာယုသန္တရဏဖတ်တဝေဒနာဆိုတာကပစ္စုပန်အကျိုးလက်ရှိဘဝမှာရလာတယ်။အဲ့ဒီပစ္စုပန်ဘဝမှာတခါထပ်ပိုးလိုက်တဲ့တဏ္ဏဥပါဒနာကမ္မဘဝဆိုတာပစ္စုပန်အကြောင်းတရားဇာတိဆိုတာအနာဂတ်အကျိုးတရားတို့မြတ်စွာဘုရားဒီပရိစ္ဆေသောဘက်နဲ့ဗာရှင်းတာတော့ဆိုကြားထဲမှာဖန်ဆင်းတာဆိုမရှိဘူးလို့ဆိုလို့တယ်အမှန်ကန်တို့တွေဟာဒီတိုင်းဖြစ်လာတာဖြစ်တယ်အဲ့တော့ဒါကိုအမှန်ကန်သိမှတဏ္ဍယောကထွက်ချင်တယ်ဆိုရင်ဘာလို့ရအောင်လဲအမှန်ကမသိလို့တဏှာထဲမှာအတိတ်ဘဝကဒီဘဝကိုရောက်လာတယ်ဒီဘဝကတခါနောက်ဘဝရောက်မယ်နောက်ဘဝကနေနောက်ဘဝရောက်တဏှာထဲမှာဖြစ်အိုနာသည်မလွဲမသွေလက်ပတ်သွားလာနေရတဲ့အခြေအနေကြီးတစ်ခုဖြတ်သိမ်းရင်လည်းဆိုရင်ဘာလို့ရမလဲမသိတာကိုသိအောင်လုပ်ဖို့ပဲဖြစ်တယ်မသိလို့တဏှာလဲလည်းသိအောင်လုပ်အဲ့တော့တည်အောင်လို့အတွက်အားစုတွေကိုမြတ်စွာဘုရားဟောထားတယ်အဲ့ဒါပါလဲဆိုမဂ္ဂင်၈ပါးပဲဖြစ်တယ်မဂ္ဂင်၈ပါးကြတော့ချိအမ္မဒိဋ္ဌိအမှန်တရားကိုသိခြင်းအမှန်တိုင်းမြင်ခြင်းခုနကအဝိဇ္ဇာကအမှန်မသိခြင်းဟောတမ္မဒိဋ္ဌိကြတော့အမှန်တရားကိုသိခြင်းအဲ့တော့မသိတာကစပြီးတော့တဏှာလေခဲ့တာကိုသိအောင်လုပ်ခြင်းအဲ့တော့ဆိုလိုတာကအတိညာဖျားဆိုတဲ့ပုဂ္ဂိုလ်များဟာလည်းပဲအသိဉာဏ်နဲ့လာတာ။တရားဝါးတွေကိုလည်းအသိဉာဏ်ရအောင်လုပ်ပြီ။အစွမ်းတကူနဲ့လုပ်တာမဟုတ်ဘူး။အသိဉာဏ်ပဲ။အသိဉာဏ်ကိုအစွမ်းတကူခိုးခြင်းတော့ရတယ်။ဟိုလိုအုံဖွားဆိုတဲ့အစွမ်းတကူမဟုတ်ဘူး။နော်။အသိဉာဏ်ရအောင်လုပ်။တမာဒိဋ္ဌိဆိုတဲ့အသိဉာဏ်ရဖို့အတွက်အထောက်အကူတွေပါတယ်တို့။တမာသင်္ကပ္ပအမှန်တွေးတတ်ရမယ်။အမှန်တိုင်းစဉ်းစားတတ်ရမယ်အမှန်တိုင်းစဉ်းစားမှအမှန်တိုင်းအသိဉာဏ်မစဉ်းစားဘဲမနေရဘူးစဉ်းစားရကိုယ်ဘဝဘယ်အစလာတယ်ဆိုစဉ်းစားဖို့လိုတယ်လောကလူတွေကစဉ်းစားရမှပြင်းတယ်ပြင်းတဲ့အခါကျတော့အမှန်သိမှုနဲ့ဝေးသွားတယ်နော်စဉ်းစားမှုစဉ်ရင်သုံးသပ်မှုသည်အသိဉာဏ်ကိုဖြစ်ပေါ်စေအဲ့ဒါလိုစဉ်ရင်သုံးသပ်မှုမှာအခြေခံပေါ်မှာဘာပေါ်မှာအခြေခံရတယ်လဲဆိုရင်အေးအမှန်စဉ်းစားတတ်ဖို့အတွက်ကိုယ့်ရဲ့အခြေအနေတရားဘာပဲပြောပြောပြောသမျှလည်းပဲအမှန် လုံးသမျှလည်းပဲအမှန်အသက်မွေးဝမ်းကြောင်းမှုကလည်းမှန်တယ်တမဝါစာတမကမ္မတာတမအစီဝါဆိုရယ်ကိုချင်းသီလပေါ်မှာအခြေခံရမယ်လို့ဆိုကိုချင်းသီလပေါ်မှာအခြေခံပြီးတော့အမှန်စင်စားအတိညာဖြစ်တယ်အဲ့လိုဖြစ်ဖို့ရအတွက်လိုအပ်ချက်တွေပါလေရှိတော့ဆိုမင်္ဂန်စွာကြိုးစားအထုံးမှုလုံလဝိရိယရှိဖို့လိုတယ်ပြင်းနေလို့ရှိရင်လည်းဘာတစ်ခုမှရမှာမဟုတ်ဘူးဒါကြောင့်စိတ်ဆွမ်းအားတစ်ခုအနေနဲ့လုံလဝိရိယရှိရမသိရင်နောက်မဆုတ်ဘူးဆိုတော့ဇွဲချီမာတဲ့လုံလဝိရိယအဲ့ဒါကိုမြတ်စွာဘုရားကဟောတာကမ္မံတသောစနာရုစအဋ္ဌိစအဝတုတ္တုစနော်ကမ္မံတသောစနာရုစငါခန္ဓာကိုယ်မှာအယုအကျော့အယိမြတာကျွင့်ညွှင်းပါစေအသားတွေတွေ့ရ6ချင်6တော့ပါစေငါလိုချင်တဲ့ပန်းနိုင်မရောက်ရင်နောက်မဆုတ်ဘူးဆိုတဲ့စိတ်ဓာတ်မျိုးဇွဲလို့ခေါ်တယ်သို့တော့ဒီနေရာမှာအထိပ္ပယ်ကောင်းမလွဲစေဘူးอ่ะအယိုးချေချေအရေခန့်အောင်လုပ်ရမယ်လို့ဒီလိုပြောတာမဟုတ်ဘူးစိတ်ဇွဲကမရမချင်းလုပ်မယ်ဆိုတဲ့အထိပ္ပယ်ကိုဆိုလို့နေเนาะဇွဲကောင်းဖို့လို့လူဆိုတာကနည်းနည်းလေးအခက်အခဲတွေ့လို့ရှင်လုံလဝိရိယကိုရှော့ပစ်တတ်တယ်ပေါ့မဖြစ်နိုင်ပါဘူးဆိုပြီးနောက်ဆုတ်သွားတယ်ဒါလူရဲ့တမဝါလို့အဲ့ဒီလိုနောက်ဆုတ်တာမျိုးမဖြစ်ရအောင်အမှန်ကန်စူးစမ်းနေဖို့ဒီလိုပြောတာအကြီးအကျယ်ဒုက္ခခံမှုလည်းပြောတာမဟုတ်ဘူးဒီစကားကအယိုးကြည်ကြည်အေးခန့်အယိုးကြည်အောင်လုပ်ရမယ်လို့ပြောတာလည်းမဟုတ်ဘူးအေးခန့်အောင်လုပ်ရမယ်လို့လည်းပြောတာမဟုတ်ဘူးဆိုလိုတာကအယိုးချေချေအေးခန်းခန်းလိုအပ်ချက်ပန်းတိုင်မရောက်မချင်းကိုယ်လုပ်ငန်းကိုမရတတ်ဘူးဆိုတဲ့အထိပ္ပာယ်ပြောတာ။နော်။နောက်မဆုတ်ရဘူး။ဘလောက်ပဲအခက်အခဲတွေတွေ့တွေ့နောက်မဆုတ်ဘူးဆက်သွားတယ်။ဆက်ပြီးတော့ကြိုးစားအထုတ်တယ်။အဲ့ဒီလုံလဝိရိယမျိုးကိုယ်ရင်ထဲမှာအဆိုးတရားတွေမဖြစ်အောင်ထိမ့်သိမ်းရှောက်ရှောက်တယ်။ဖြစ်လာလို့ရှိရင်တွန်းလန့်ဖယ်ရှားတယ်။ကိုယ်ရင်ထဲမှာကောင်းတဲ့အတွေ့အကြုံမဖြစ်သေးရင်ဖြစ်အောင်လုပ်တယ်ဖြစ်လာလို့ရှင်တွပွားအောင်လုပ်တယ်ဆိုတော့တမ္ပပဒံလုံလဝိရိယ၄မျိုးနဲ့ကြိုးစားအထုတ်ခြင်းတမဝါယမအဲ့လိုကြိုးစားအထုတ်တဲ့အခါမှာအာယုန်တစ်ခုစူးစိုက်မှုကအရေးကြီးတယ်ပေါ့ mindfulness လို့ခေါ်တယ်စိတ်အာယုန်စိုက်ပြီးလုပ်ဖို့လိုအပ်တယ်ဒါကြောင့်စိတ်အာယုံစိုက်ဖို့အတွက်မြတ်စွာဘုရားအာယုံ၄မျိုးပေးထားတယ်။ကာယဝေဒနာစိတ်တဓမ္မလို့ဆိုတယ်။တတိပဋ္ဌာန်တရား၄ပါးဆိုတာတတိကိုလေ့ကျင့်ပေးတယ်။အဲ့ဒီအာယုံဒီပေါ်မှာတတိကိုလေ့ကျင့်ပေးရ။အဲ့ဒီလေ့ကျင့်ပေးခြင်းအပြင်ကိုယ့်ရဲ့တတိစွမ်းအားတွေကတိုးတက်လာတယ်။အဲ့ဒီတတိစွမ်းအားတွေတိုးတက်လာတဲ့အခါမှာကိုထားတဲ့အာယုံပေါ်မှာစိတ်ကလေးကတည်ငြိမ်လာတယ်။အာယုန်လေးပေါ်မှာစိတ်ကိုစိတ်ဆိုင်မှုတွေစွာအားကောင်းလာတာတမ္မတတိစိတ်လေးဟာကိုထားတဲ့အာယုန်ပေါ်မှာငြိမ်ဝတ်ပြီးတော့တည်ရှိနေတာကတမ္မသမာဓိလို့တော့ပေါင်းလိုက်တဲ့အခါကျတော့ခုနကတန်တရာတဲ့ကိုလဲနေရတဲ့အနေထားတစ်ခုကအမှန်မသိလို့တန်တရာတဲ့လဲတန်တရာကထွက်ပေါက်ရဖို့အတွက်ဟောဒီမက်ကီရှစ်ပါဆိုတဲ့စွာအားနဲ့ယုံပြီးလှုပ်ရှားယုံခံပြီးတော့တန်တရာဝကထွက်ရမှာဖြစ်တယ်။ဟောမြတ်စွာဘုရားဟောတဲ့တရားကလုံးဝပြည့်စုံအောင်ဟောထားတယ်။တန်တရာလည်ခြင်းအကြောင်းကိုလည်းပြတယ်။တန်တရာကထွက်ဖို့ရနိလန်းကိုလည်းပြတယ်။အဲ့ဒါတွေကိုဘုရားဘာသာဝင်သူတော်စင်နေနေနဲ့သိရှိနားလည်မယ်ဆိုရင်ဘာသာတရားတွေတစ်ခုနဲ့တစ်ခုအတိတ်နဲ့ဟာများစွာကွဲပြားခြားနားတယ်လို့ကိုယ်ရင်နဲ့နှလုံးထဲမှာရောထွေးနေတာမရှိအောင်တိတိချာချာသိရှိနားလည်ဖို့ဗုဒ္ဓမအရေးကြီးတယ်လို့ဒါကိုဆိုလို့ရပေါ့နော်အဲ့လိုပရိသတ်သမုပ္ပါဒ်မှာတန်တရာလေးရာဟာကိလေသာနဲ့ကံနှစ်ခုပေါင်းဆက်လို့ဘဝတစ်ခုဖြစ်တယ်အဲ့တော့အဝိဇ္ဇာကကိလေသာသင်္ခါရကကံအခုလက်ရှိဘဝမှာတဏှာဥပါဒံဒီနှစ်ခုကကိလေသာကမ္မဘဝကကံ ကံကိလေသာနှစ်ခုပေါင်းစပ်လို့ရှိရင်ရလတ်တစ်ခုဖြစ်လာတယ်ဒါကိုလည်းစဉ်းစားကြည့်လောကမှာတစ်ပင်နေအပင်နေဆင်းဆက်ပြတ်ဖြစ်နေတာဘာကြောင့်လဲမျိုးစေ့ကြောင့်ဒါဖြင့်မျိုးစေ့တစ်ခုတည်းနဲ့အပင်ဖြစ်သလားလို့တေချာစဉ်းစားလိုက်တဲ့အခါမျိုးစေ့ဟာအကြောင်းတစ်ခုသာလည်းဖြစ်တယ်မြေနဲ့ရေနဲ့မတွေ့ဘူးဆိုရင်ဒီမျိုးစေ့ကမပေါ့ဘူးမျိုးစေးကကံနဲ့အလားသဏ္ဍာန်တူတယ်။မြေနဲ့ရေကခိရိတာနဲ့အလားသဏ္ဍာန်တူတယ်။ကံနဲ့ခိရိတာနှစ်ခုပေါင်းစပ်မှရစတစ်ခုထွက်လာတယ်။နော်ရက်လက်အဲ့တော့သစ်ပင်ဟာမျိုးစေးကြည့်လည်းမရဘူး။မြေကြည့်ရေကြည့်ကလည်းမပေါက်နိုင်ဘူး။ဒါကြောင့်မို့မြေနဲ့ရေကခိရိတာမျိုးစေးကကံကံနဲ့ခိရိတာပေါင်းစပ်လိုက်တဲ့အခါမှာဘဝတစ်ခုဆိုတာဖန်တီးအဲ့တော့ဖျားသခင်ဖန်ဆင်းနေဆိုတော့လောကမဟုတ်လောကမဟုတ်တဘာဝတရားကဒီတိုင်းပဲကံနဲ့ကိလေသာပေါင်းဆက်လို့အခုလို့အပင်တစ်ခုဖြစ်ပေါ်လာဘဝတစ်ခုဖြစ်ပေါ်လာအဲ့ဒီဖြစ်ပေါ်လာတဲ့ဘဝမဖြစ်ရအောင်ဘာကိုဖယ်ရှားရမလဲနော်ကံနဲ့ကိလေသာထဲမှာမျိုးစေ့လေးတစ်ခုကို6တွေးစွာပလင်းထဲမှာအလုံးထည့်ထားမြေနဲ့ရေနဲ့မထိအောင်ထားလို့ရှင်ထုံမျိုးစရအပင်မပေါက်တော့မပေါက်နိုင်ထို့တူပဲကံတရားတွေကိုခိလိတာတွေကိုဖယ်လိုက်ပြီးကံတရားတွေကြီးပဲဆိုရင်ဘဝဆိုတဲ့အကျိုးပေးလို့မရဘူးမြန်မာလူမျိုးတွေကကံကိုသာလဲအဓိကထားပြောတော့လဲပဲတကယ်ရှင်းရမှာကခိလိတာကိုရှင်းရမှာဖြစ်တယ်ခိလိတာကိုဘာနဲ့ရှင်းတယ်လဲဆိုရင်အတိညာဉ်နဲ့ပဲရှင်းတယ်နော်ဒါမို့တမဋ္ဌိဋ္ဌိစတဲ့အတိညာဉ်တရားတွေကိုမြတ်စွာဘုရားလက်တွေ့ခြားခြားဟောပြောတာပဲဖြစ်တယ်ပေါ့နော်ဒါမို့အတိညာဉ်ရအောင်လုပ်ရမယ်အတိညာဉ်ရဖို့အတွက်ဘာအရေးကြီးလို့ဆိုရင်အနိကအကြောင်းပြောမယ်ဆိုရင်တတိဟာအရေးကြီးနာဟိတတိဝိရိတာပညာနမအဋ္ဌိတတိမပါရင်ပညာဆိုတာမဖြစ်ဘူးမှမကြည့်ပဲနဲ့ကိုမျက်နှာကိုမြင်ပါမလားမမြင်နိုင်ဘူးမှန်ဆိုတာထောင်းလိုက်မှကိုမျက်နှာအနေထားကိုသိရှိနိုင်မှန်ကတတိနဲ့အလားသဏ္ဍာန်တူပြီးတော့မျက်နှာရဲ့အနေထားကိုသိတာကပညာနဲ့အလားသဏ္ဍာန်တူတယ်တတိကအာယုကိုယူပြီးမှပညာကသိနိုင်တယ်ဒီအသေးပဲကိုပြောတာနှစ်ခုပေါင်းဆက်ပြီးတော့လောက်တာဖြစ်တယ်တစ်ခုတည်းနဲ့မရဘူးအလုံးနှစ်ခုပေါင်းဆက်တာဒါကြောင့်ပရိသတ်သောဥပ္ပနဲ့မဂ္ဂင်၈ပါးအကျင့်တရားတွေကိုအခုလိုနားလည်အောင်ဟောပြောတဲ့မြတ်စွာဘုရားသခင်ကိုရမြတ်ရဲ့ဂုဏ်တော်ခြေဆုတော်တွေကိုအာယုံပြုပြီးတော့ပူဇော်တာကိုဗုဒ္ဓပူဇာလို့ခေါ်တယ်။အကောင်းဆုံးနည်းနဲ့ပူဇော်ကြမယ်ဆိုလို့ရှိရင်ဘယ်လိုပူဇော်မလဲ။မြတ်စွာဘုရားကိုယ်တိုင်ကနောက်ဆုံးအချိန်မှာမှာကြားထားရတဲ့ဗုဒ္ဓရဲ့မိမှချက်ရှိတယ်မြတ်စွာဘုရားရဲ့မိမ့်မှချက်ကကုသနာယုအင်ဂျင်ဆောင်တို့ရဲ့အကြာမြတ်စွာဘုရားဟာမြောက်ဖက်ကိုဥခေါင်းထားပြီးလက်ရနတ်နောင်ဆုံးပြီးလျှောင်းလိုက်တဲ့အခါမှာပလက်အနေထားမဟုတ်ဘူးလက်ရဘက်ကိုဆောင်းနေတဲ့အနေထားအဲ့တော့မြတ်စွာဘုရားရဲ့မျက်နှာတော့ဟာဘယ်ကိုမျက်နှာမူနေတယ်လဲဆိုရင်အနောက်လောကရတ်ကိုမျက်နှာမူတယ်ဟုတ်မြောက်ဘက်ကိုခေါင်းထားပြီးတော့လက်ရဘက်ကိုဆောင်းလိုက်ရင်မျက်နှာကအနောက်ဘက်ရောက်သွားတယ်။ဖျားပွင့်မုံနဲ့ဖျားပြိနိဗ္ဗာန်စံမုံဟာမတူဘူး။ဖျားပွင့်တော့ကတော့မြတ်စွာဘုရားအရှိဘက်ကိုမျက်နှာမူတယ်။နေထွက်တဲ့ဘက်ကိုမျက်နှာမူပြီးတော့ဗောဓိပင်ကနေအရှိဆူဆူမျက်နှာမူပြီးတော့ဖျားဖြစ်သွေးရောက်တယ်။ဘယ်လိုအဓိပ္ပာယ်ဆောင်းတယ်လဲလို့ဆိုရင်လောကကြီးကိုအလင်းရောင်ပေးမဲ့အရှိလောကရနေမင်းကြီးထွက်ပေါ်လာခြင်းဖြင့်အမောင်တရားတွေကိုဖယ်ရှားပြီးတော့အလင်းရောင်ကိုဖြန့်ကျက်တယ်ဆိုတဲ့အဓိပ္ပာယ်နဲ့အရှိဘက်ကိုမျက်နှာမူပြီးတော့ဖျားပွင့်လာပရိနိဗ္ဗာန်ဆန်တဲ့အခါကျတော့အဲ့လိုမဟုတ်တော့အရှိဘက်ကိုမျက်နှာမမူဘူးမြောက်ဘက်ကိုဥခေါင်းထားလက်ရဘက်ကိုစောင်းပြီးတော့လျှောင်းလိုက်တဲ့အခါမှာအနောက်ဘက်ကိုမျက်နှာဘယ်လိုသင်္ကေတကိုဖော်ဆောင်တယ်လဲလို့ဆိုရင် အနောက်ဆိုတာနေဝင်တဲ့နေရာပဲလောကကြီးဟာရသဗျာသခင်ကိုရောမြတ်အလင်းအောင်ပေးတဲ့ပုဂ္ဂိုလ်ရဲ့ချုပ်ငြိမ်းခြင်းဟာနေမင်းကြီးဝင်ရောက်သွားခြင်းနဲ့သွားတယ်လို့ပဲအမှန်တရားတွေဟာချုပ်ငြိမ်းသွားတော့မှဖြစ်တယ်ဆိုတဲ့သင်္ကေတကိုဖော်ဆောင်တာပဲဖြစ်တယ်ဟောအေးလောကရဲ့တဘာဝဘယ်ရာမှမမြဲဘူးအဲ့ဒီအချိန်လေးမှာမြတ်စွာဘုရားကဘာမှားခဲ့တယ်လဲဘုရားဘာသာဝင်သူတော်စင်တွေအတွက်အရေးကြီးတဲ့မှာကြချက်လို့ပြောမယ်ဆိုရင်ပြောလို့ရမြတ်စွာဘုရားကိုစီမီပန်ရေးချမ်းနေနဲ့နောက်ဆုံးအချိန်ဆိုပြီးတော့ပူဇော်ကြတယ်လူတွေကလည်းပူဇော်ကြတယ်ကောင်းကင်ယံကနတ်တွေကလည်းပဲကောင်းကင်ယံအပေါ်မှာဒုရိယသန်းနေနဲ့ပန်းမိုးတွေရွာချပြီးတော့မြတ်စွာဘုရားရဲ့တက်တော်ထစားရှိတဲ့နောက်ဆုံးအချိန်ကိုပန်းနေနဲ့ပူဇော်ကြတယ်ကုသနာယောအင်းကြီးစုံကြတဲ့မှာနတ်ပန်းနေနဲ့ဖွေးဖွေးလှုပ်ပြီးတော့မှု့ကြိုင်နေတဲ့အနေအထားမျိုးရောက်သွားတယ်အဲ့ဒါလို့တလောကလုံးကနောက်ဆုံးအချိန်ဆိုပြီးတော့ပူဇော်တာနောက်ဆုံးအချိန်သံဝတိပြမကြီးကလည်းအလွန်ကြီးမားတဲ့ပန်းကုံးကြီးကိုကုန်းနေတာမြတ်စွာဘုရားပြိဋိနိဗ္ဗာန်စံတော်မှာဆိုအပြေးလွှာအဲ့ဒီပန်းကုံးကြီးကိုယူဆောင်ပြီးမြတ်စွာဘုရားကိုပူဇော်တယ်နောက်ဆုံးအချိန်နတ်ပြမကြီးရဲ့တဏိတာနဲ့လူပြေကတဏိတာအမတ္တမကွာလှမ်းတယ်ပေါ့အဲ့ဒါလို့နောက်ဆုံးအချိန်မှာလူတွေနတ်တွေအလုံးဥခိုက်ပြီးတော့မိမိတို့ယင်တဲ့နှလုံးထဲမှာမြတ်နိုးတဲ့အရာတွေနဲ့ပူဇော်ကြတဲ့အခါမှာမြတ်စွာဘုရားကရှင်အနန္ဒာကိုဘာမှလဲလို့ဆိုအနန္ဒာငါဘုရားရဲ့နောက်ဆုံးအချိန်မှာဒုရိတ္တတွေဟာဒုရိယာတို့ပန်းတို့အမွှေးနန္ဒာတွေနဲ့အခုလိုပူဇော်နေကြတာတဲ့ဒီလိုပူဇော်တာဟာပူဇော်မှုပူဇော်ခြင်းရဲ့ကုသိုလ်ကောင်းမှုမရဘူးလို့တော့ငါမဆိုလိုဘူးပူဇော်တာတော့ဟုတ်တယ်တို့တော့အကောင်းဆုံးပူဇော်မှုတော့မဟုတ်ဘူးလို့မြတ်စွာဘုရားအဲ့အကောင်းဆုံးပူဇော်မှုဆိုတာဘာလဲဓမ္မာနုဓမ္မပฏิပတိငါဟောထားတဲ့လမ်းစဉ်အတိုင်းတသွေးမတိန်လိုက်တာချက်သုံးခြင်းသာလျှင်အကောင်းဆုံးပူဇော်မှုဖြစ်တယ်တရားကျင့်ပြီးတော့ပူဇော်တာကိုမြတ်စွာဘုရားအနှစ်သက်ဆုံးအားကြောင့်အနှစ်သက်ဆုံးဆိုဘုရားပွင့်နာကိုအမှန်တရားသိပြီးတန်တရားဝကလွတ်ဖို့เนาะပန်းပူဇော်တယ်ပန်းနဲ့ရေချမ်းနဲ့ပူဇော်တာမပူဇော်ရဘူးမဟုတ်ဘူးကုသိုလ်မရဘူးလို့လည်းပြောတာမဟုတ်ဘူးမပူဇော်ရဘူးလို့လည်းမတားမြစ်ဘူးသူ့တိုင်းတာတစ်ခုနဲ့ကုသိုလ်ရင်းနှီးမှကုသိုလ်ဖြစ်တယ်မှန်တယ်သို့သောတရားကျင့်တဲ့အခါမှာဒီတရားကိုသိမှတန်တရားဝကလွတ်မှာဖြစ်လို့ပန်းပူဇော်တဲ့ကုသိုလ်လေးနဲ့တည်းတန်တရားဝကလွတ်ဖို့ရာကအလန့်กว่าနေသေးတယ်ပေါ့တရားမကျင့်မဲနဲ့ပူဇော်ယုံနဲ့ကျင့်တတ်နေမှာဆိုလို့မြတ်စွာဘုရားကတမ္မာပฏิပတ္တိအနုတ္တရာပူဇာတဲ့ငါးပါးသီလစောင့်တည်ပြီးတော့ငါးပါးသီလကိုဆင်ခြင်သုံးသပ်မယ်ကမ္မထာနှလုံးသွင်းမယ်မေတ္တာဘာဝနာပွားမယ်ဝိပဿနာတရားအထုတ်မယ်အဲ့ဒီအထုတ်ခြင်းဟာမြတ်စွာဘုရားကိုပူဇော်နေခြင်းပဲဖြစ်တယ်။ဒီပူဇော်မှုကအကောင်းဆုံးပူဇော်မှုဖြစ်တယ်လို့မြတ်စွာဘုရားကမှာကြခဲ့တဲ့စကားပဲဒါ။ဖះမှာကြတာဒါကြောင့်မို့လို့ဗုဒ္ဓပူဇာမင်္ဂလာသဘင်ဆင်းကျင်းပတယ်ဆိုတာနေ့စဉ်နဲ့အမျှမိမိတို့ကိုယ်တိုင်တရားတော်ကိုကျင့်ကြံကြိုးကိုအထုတ်နေခြင်းဟာလည်းမြတ်စွာဘုရားကိုပူဇော်နေခြင်းပဲဖြစ်လို့ဖះကြိုက်တဲ့နည်းနဲ့ပူဇော်တာပဲဖြစ်တယ်။ကျန်တဲ့ပန်းရည်ချမ်းစီမီပန်းတို့နဲ့လှူတာကြတော့ဖះမကြိုက်ဘူးလားလို့ဆိုတော့ဖះမကြိုက်ဘူးလို့လည်းပြောတာမဟုတ်ဘူးเนาะအကောင်းဆုံးမဖြစ်သေးဘူးလို့လည်းပြောတယ်အကောင်းဆုံးမဖြစ်ဘူးလို့ပြောတယ်အဲ့တော့အကောင်းဆုံးပူဇော်တဲ့ဤကိုမလေဟင်းစေဖို့ပဲအရေးကြီးတယ်ပေါ့စီမီနဲ့ပန်းနဲ့ရည်ချမ်းနဲ့လည်းပူဇော်ရမှာဖြစ်တယ်အကောင်းဆုံးပူဇော်ဤဖြစ်တယ်ကိုချင်းတရားကိုပြုပြင်ကိုချင်းသီလနဲ့ပြည့်စုံအောင်လုပ်ခြင်းတရားဓမ္မကိုနှလုံးသွင်းခြင်းဆိုတာနဲ့လည်းပူဇော်ရမှာဖြစ်တယ်။အဲ့ဒီလိုပူဇော်မှုနည်းကိုမရောက်မှမရောက်ရင်ဒီအရေးကြီးတဲ့အကျိုးအာနိသင်မဖြစ်မှာဆိုလို့မြတ်စွာဘုရား။ကုသိုလ်တွေမှာမြတ်စွာဘုရားဟောထားတဲ့ကုသိုလ်တွေ ဝိလာမသုတ္တမဟောထားတဲ့ကုသိုလ်ရဲ့အစဉ်စဉ်အကောင်းဆုံးကုသိုလ်လုပ်ကြမယ်ဆိုရင်ဘယ်ကုသိုလ်လုပ်ရမလဲလောကမှာဝိจิตနာကုန်ကြတဲ့ကုသိုလ်ဟာအကောင်းဆုံးလားဘယ်ကုသိုလ်ဟာအကောင်းဆုံးလဲဒီအယောင်းဝယ်လုပ်တဲ့ပုဂ္ဂိုလ်တွေဟာကြည့်လေလိုင်းခင်းတဲ့ကြောက်ရောင်းတဲ့လူနဲ့ပရမ ्या ကြောက်တို့ကြောက်စိမ့်တို့ရောင်းတဲ့လူနဲ့မတူဘူးလေလိုင်းခင်းတဲ့ကြောက်ရောင်းတဲ့ပုဂ္ဂိုလ်ဟာကားကြီးတွေနဲ့တိုက်ပြီးကြောက်ပုံကြီးကြီးကြီးဟိမ့်နေအောင်ပုံထားပြီးတော့ရောင်းတာဟာဘယ်တော့မှမရဘူးအကြီးကောင်းတဲ့ပရမ ्या ကြောက်ကလေးတစ်လုံးဟာအိတ်ထောင်ထဲမှာတောင်းမှာအပြည့်မဟုတ်ဘူးထဲထားအဲ့ဒီပရမ ्या ကြောက်ကလေးတစ်လုံးရောင်းတာခဏကကားအစီး20 200 300တက်ရတဲ့၆ပုံကြီးနဲ့စားလိုက်ရင်ပရမ ्या ကြောက်လေးရတံမိုးချီမှာနဲ့နော်စိတ်လေးတစ်ပွင့်ကတံမိုးချီမှာ၆ပုံကြီးရတံမိုးမရှိဘူးကုသိုလ်မှာလည်းပဲအဲ့ဒီလိုသဘောထားနော်ဘယ်ကုသိုလ်ကအသေးစားဘယ်ကုသိုလ်ကအချီစားရလိုက်တဲ့အခါမှာအကျိုးမြတ်စွာကွဲပြားခြားနားမှုရှိတယ်အဲ့ဒါကိုမြတ်စွာဘုရားဝေလမသုတ်တံမှာဟောထားရှိတယ်။ငွေချေတနာအကုန်ချခံပြီးတော့လှုပ်တဲ့ကုသိုလ်တွေထဲမှာတဲ့စတုဋ္ဌိတာတန်ခါအရက်လေးမျက်နှာမှာအပိတ်ပင်ဒါစီမရှိကြွလာနိုင်တဲ့တန်ခါတွေကိုရည်ညွှန်းပြီးတော့တန်ခိကကြောင်းအဆောက်အဦတစ်ခုဆောက်လှူတယ်။ငွေချေတနာအကုန်ချခံပြီးတော့ဆောက်လှူတဲ့ကြောင်းအလှူဟာငွေကြေးတနာကုန်တဲ့အထဲမှာတော့အကောင်းဆုံးကုသိုလ်လို့ပြောတယ်။နော်။ဆွမ်းလှူတဲ့ကုသိုလ်ရှိတယ်၊သင်္ကန်းလှူတဲ့ကုသိုလ်ရှိတယ်၊ဆေးလှူတဲ့ကုသိုလ်ရှိတယ်။တန်ခါးတွေကိုရည်ညွှန်းပြီးတော့ဆောက်လုပ်တဲ့ကြောင်းအလှူရှိတယ်။အဲ့ထက်ပဲဆွမ်းသင်္ကန်းကြောင်းလို့ဆိုတဲ့ကုသိုလ်တွေထဲမှာကြောင်းလှူတဲ့ကုသိုလ်ဟာအကောင်းဆုံး။ဘာကြောင့်အကောင်းဆုံးလို့ပြောရတယ်ဆိုရင်တတိယတိုင်းကုသိုလ်တွေတိုးနိုင်တယ်ထာဝရကုသိုလ်မျိုးဖြစ်လို့ကောင်းတယ်လို့ပြောတယ်။ဆွမ်းဆိုတာထမင်းအသက်9ရက်9ရက်ပဲ။ဒါတော့မှမနဲ့ကပ်ပြီးနေတယ်စား။နောက်တည့်ရက်မရှိတော့။သင်္ကန်းဆိုတာ3လလပဲ။ဆေးဆိုတာရောဂါဝေဒနာရှိမှလိုအပ်တာ။အဲ့တော့ကြံတဲ့ဆွမ်းသင်္ကန်းဆေးတို့ဟာတခဏလေးပဲထာဝရလိုအပ်ချက်လည်းမဟုတ်ဘူး။ကျောင်းဆိုတာကြတော့အနှစ်50အနှစ်100ဟောလို့ဆောက်ဦးကြီးတယ်မှာအခုပဲကြည့်ဒီသိမ့်ဓမ္မယုံကြီးတယ်မှာအေးချမ်းချမ်းတရားနာနိုင်ခွင့်ရှိတာဘသူကနေပြီးတော့ဆောက်ရှောက်ကားွယ်ပေးထားတော့ဆိုတော့ဒီဆောက်ဦးကြီးကကို့အကျိုးပြုတာအပြင်းမဲ့မှာဆိုရင်အေးမဲသို့မဟုတ်နေပူမဲဒီလိုမနေနိုင်ဘူးအဲ့တော့နေပူရင်ပူမဲအေးရင်အေးမဲလေတိုက်ရင်တိုက်မဲဟောဆောက်ဦးတဲ့ကြတော့ပို့ပြီးတော့ချမ်းသာလေလုံးမိုးလုံးအနေထားတခုဒါဘသူကအကျိုးပြုဒီเจ้าကအကျိုးပြုအဆောင်ဦးကအကျိုးပြုနေတာလူတွေကိုဒါကိုဥပနိဒေယပစ္စယောလို့ခေါ်တာနော်ဥပနိဒေယပစ္စယောလူလူချင်းသာခြေဆုပြုတယ်လို့အမတ်တမဲထင်ညာထင်ကောင်းထင်နေပဲအဆောင်ဦးကကိုယ့်ကိုခြေဆုပြုထားတာအဆောင်ဦးကခုချိန်မှာခြေဆုပြုထားတယ်အေးအေးချမ်းချမ်းနေနိုင်တာအဆောက်အဦခြေစပြုထို့တူပဲအစာတို့အဝတ်တို့ကလည်းခြေစပြုတယ်အဲ့တည်းမဲ့ခြေစပြုတဲ့ထဲမှာအဆောက်အဦရဲ့ခြေစပြုမှုကပိုပြီးတော့ကြီးမားတယ်ဒါကြောင့်ကျောင်းအလှကအကောင်းဆုံးလို့တို့မြတ်စွာဘုရားဟောတယ်ဒါဖြင့်ဒီတဲ့ကောင်းတဲ့ကုသိုလ်ကောင်းမှုတွေရှိသေးလားရှိတယ်ခုနကဘုရင်တရဏဂိသမိဆိုပြီးကိုယ့်ရဲ့ဘဝကိုဖရာတရားတန်ခါကိုအနှံလိုက်တယ်တရဏဂုံဆောက်တည်ရစွာတကယ်အနှံလိုက်တာပဲเนาะကိုယ့်ရဲ့ဘဝတစ်ခုလုံးကိုဖះအဆုံးမတိုင်းနေပါမယ်တရားအတိုင်းကျင့်ပါမယ်တန်ခါရီနဲ့ပတ်သက်ပြီးကုသိုလ်ကောင်းမှုလုပ်ပါမယ်ဆိုဖះတရားတန်ခါနဲ့ပတ်သက်ပြီးအဲ့လိုအနှံလိုက်တယ်ကိုယ့်ဘဝကိုဆွန့်လွတ်ပြီးတော့အနှံလိုက်တာအဲ့ဒီကုသိုလ်ကကြောင်းဆောက်ပြီးတော့ငွေကုန်ကြီးကြထားပြီးတော့ဆောက်လှူတဲ့အလှူတဲ့ပို့ပြီးတော့ကြီးမားတယ်ဘာကြောင့်ကြီးမားတော့ဆိုတော့ကိုဘောကကြောင်းလှူတယ်ဆိုတော့ပြင်မကပစ္စည်းနဲ့အတုံးချပြီးလှူတာငွေချေတနာဆိုတော့အပြင်ကပစ္စည်းကိုကကိုဘောကကိုအနှံလိုက်တယ်ဆိုတော့ကိုယ့်ရဲ့ ဘဝလို့ဆိုတဲ့တမိုးမဖြတ်နိုင်တဲ့အသက်ကိုအနှင်းပြီးတော့လှူဒါန်းတာဖြစ်သွားကြောင်းဒီတရဏဂုံကပို့ပြီးတော့မြတ်တယ်အဲ့ဒီတရဏဂုံနဲ့မြတ်တာရှိသေးလားဆိုတရဏဂုံစောင့်တည်ပြီးတဲ့နောက်မှာငါးပါးသီလလုံအောင်ထိမ့်သိမ့်လိုက်ဟောတာပို့မြတ်သွားတယ်ဒါဖြင့်ဒီတဲ့မြတ်တာရှိသေးလားဆိုတာရှိတယ်တလွတ်မေတ္တာရိတ်တာလို့ဆိုတယ်ဒီမှာမေတ္တာပွားနေမေတ္တာဘာဝနာပွားလိုက်မယ်ဆိုလို့ရှိရင်တော့တရဏဂုံသီလစောင့်တည်ထားတာတဲ့မေတ္တာပွားတာမေတ္တာပွားတာတော့မှအကြာကြီးမဟုတ်ဘူးခန္ဓာဟနာမတံပိမေတ္တာဘာဝေတီနန္ဒတရှုလို့သူတို့ဆိုတယ်ဒီစကလုံးကိုခန္ဓာဟနာဆိုတာနန္ဒတရှုလက်ချောင်းလေးနှစ်ချောင်းနဲ့တဏ္ဍာတို့ဘာတို့စန္ဒကူတို့သွေးထားပြီးတော့လက်ချောင်းလေးနှစ်ချောင်းနဲ့ယူပြီးတော့နှာခေါင်းဝါကိုတိတ်လိုက်တဲ့အချိန်ပိုင်းလေးဟာဘလောက်မှမရှိဘူးအဲ့ဒါကိုနန္ဒတရှုလို့ပြောတာနော်နန္ဒတရှုလေးလောက်ပဲမေတ္တာစိတ်ကိုဖြစ်အောင်ကြိုးစားကြည့်ပါအဲ့ဒီမေတ္တာပွားမှုဟာခုနကတရဏဂုံသီလကျောင်းဆောက်တာလေးတဲ့ပို့ပြီးတော့တန်ဖိုးကြည့်ပါတယ်ဘာကြောင့်လို့ဆိုရင်မေတ္တာဘာဝနာပွားပြီးတော့ဆံရသွားမယ်ဆိုရင်ကဘာချီပြီးတော့အသက်ရှိတဲ့ပြမဖြစ်နိုင်တယ်လေတက်တန်းကိုအလောက်ထီအောင်ရှိကြအောင်ထိမ့်သိမ့်ပေးနိုင်တယ်ချမ်းသာဒုက္ခကိုကြာကြီးထိမ့်နိုင်ဒါနတို့သီလတို့ဆိုတဲ့အရာကလူပြေလူချမ်းသာနတ်ပြေနတ်ချမ်းသာဒီလောက်ပဲပေးနိုင်ကဘာချီပြီးအသက်ရှိနိုင်အောင်မစွမ်းဆောင်နိုင်ဘူးမပေးနိုင်ဘူးမေတ္တာဘာဝနာကဆန်းအဆင့်ထီအောင်ရောက်သွားတယ်မေတ္တာဘာဝနာဆိုရင်ကဘာချီပြီးတော့အသက်ရှိတဲ့ပြမအနေထားချမ်းသာဒုက္ခတရားပေးနေတယ်ဆိုသူရဲ့စွမ်းအားပို့ပြီးတော့ချီမာတယ်ဒါဖြင့်မေတ္တာဘာဝနာဆိုတဲ့ကုသိုလ်ကောင်းမှုဟာအကောင်းဆုံးဖြစ်ပြီလားဆိုဖြစ်သေးဘူးသူရဲ့ကောင်းတာပါတော့ဆိုဣစ္ဆရာသင်္ကတမတ္တံပိအနိစ္စသင်ညာဘာဝေတိလက်ဖြစ်တည်းအချိန်လေးပဲဖြစ်စေတဲ့ကိုယ်ခန္ဓာကိုစူးစိုက်ပြီးတော့အောဘေးရမမမြဲပါလားဆိုတဲ့ဝိပဿနာတရားကိုကျောစာအထုံးနေမမြဲဘူးဆိုတာကိုစဉ္ညင်သုံးသပ်နိုင်ခြင်းဟာဝိပဿနာဉာဏ်ကိုဖြစ်အောင်လုပ်တာအဲ့ဒီဝိပဿနာဉာဏ်ကြတော့လှုပ်လို့ရတဲ့ကုသိုလ်တွေမှာအကောင်းဆုံးကုသိုလ်လို့ခေါ်တယ်ထိတဲ့ကောင်းတဲ့ကုသိုလ်မရှိတော့ဘူးလှုပ်လို့ရတဲ့ကုသိုလ်တွေမှာထိတဲ့ကောင်းတဲ့ကုသိုလ်မရှိတော့ဘူးမကုသိုလ်ဆိုတာလှုပ်လို့ရတဲ့ကုသိုလ်မဟုတ်ဘူးဝိပဿနာကုသိုလ်လှုပ်ပြီးမြတ်မောပြူရတဲ့ကုသိုလ်မျိုးသာဖြစ်တယ်ကုသိုလ်ဆိုတာမကုသိုလ်မှာလမ်းဆုံးတယ်သို့သောမကုသိုလ်သည်လှုပ်လို့ရတဲ့ကုသိုလ်မျိုးမဟုတ်ဘူးအားထုတ်ရမယ့်ကုသိုလ်သည်ဝိပဿနာကုသိုလ်အမြင့်ဆုံးပဲဖြစ်တယ်အဲ့တော့အနိစ္စမမြဲဘူးဆိုတဲ့သဘောတရားလေးကိုစဉ်းစားကြည့်မမြဲဘူးဆိုတာအာဟုတ်တော်ဟာတံဘောတိဟုတ်တော်ဟာပฏิဝေတိဘယ်နေရာမှာမှရှိနေတာမဟုတ်ဘဲနဲ့အကြောင်းကြောင့်ပေါ်လာခြင်းပေါ်လာပြီးတဲ့နောက်လုံးဝပျောက်ကွယ်သွားတယ်ဒါကိုအနိစ္စလို့ခေါ်တယ်အနိစ္စဆိုတာရှိနေတာလည်းမဟုတ်ဘူးအကြောင်းကြောင့်ဖြစ်ပေါ်လာပြီးတဲ့နောက်ပျောက်ကွယ်သွားတဲ့သဘောစဉ်းစားကြည့်နေစီတီးတယ်ဆိုခဏစီရိရိုက်လာတာကြည့်အခုချိန်မှာစီတံမကြတော့ဘူးနော်အဲ့ဒီစီဟာစဉ်းစားကြည့်ဖို့ရအဲ့ဒီခုနကရိုက်ခတ်နေတဲ့စီတန်နေဘုံတန်နေဟာဘုံထဲမှာရှိနေတာလားသို့မဟုတ်တီးတဲ့လူရဲ့လက်ထဲမှာရှိနေလားဆိုဘယ်မှာမှရှိမနေဘူးလေဘယ်မှာမှရှိဘူးအေးတိခတ်ခြင်းဆိုတဲ့အကြောင်းတရားစီမျက်နှာပြင်ရဲ့တိခတ်တဲ့လက်ရဲ့နှစ်ခုပေါင်းစုံလိုက်တဲ့အခါမှာဒီအတန်ထွက်လာထွက်လာပြီးပြီးချင်းပျောက်မသွားဘူးလားပျောက်သွားတယ်ခုနကတန်နေတခုမှရှာမရတော့ဘူးဒါပျောက်သွားတယ်ဆိုတော့ဘယ်နှရောက်ပြီးဘယ်ကြားထဲရောက်သွားလဲတော်တဲ့ဝင်သွားကြသလားမြေချီအောင်ရောက်သွားလားသို့မဟုတ်လေထဲလွင့်လားဘယ်မှမမရောက်ဘူးပျောက်သွားတယ်အနိစ္စသဘောတရားဆိုတာအဲ့ဒါကိုပြောတာအဟုတ်တော့သံမောတိငိုအားရှိနေတာမဟုတ်ပဲနဲ့အကြောင်းကြောင့်ပေါ်လာတယ်ပေါ်လာပြီးတဲ့နောက်မှာလုံးဝပျောက်ကွယ်သွားတာအဲ့ဒါအာနိစ္စလို့ပြောတယ်နော်ပမာလူတော့မမြဲဘူးလို့ပြောတဲ့သဘောဟာလုံးဝမပြည့်စုံသေးဘူးပေါ့မမြဲဘူးဆိုတာဟာ နှကောရှိနေတာလည်းမဟုတ်ဘူးအကြောင်းကြောင့်ဖြစ်ပေါ်လာတယ်အဲ့တော့ဘုန်းကြီးတို့ရဲ့တဏ္ဍာမဖြစ်နေတဲ့စိတ်တွေဟာလည်းပဲဒီတိုင်းပဲအတိစိတ်တွေဟာလည်းကိုယ်ရင်နဲ့နှလုံးနဲ့ခေါင်းနဲ့နှလုံးသားထဲမှာထာဝရရှိနေတာမဟုတ်ဘူးအကြောင်းတိုက်ဆိုင်လို့ဒီစိတ်ကလေးကပေါ်လာတယ်ပေါ်လာပြီးတဲ့နောက်ထာဝရပျောက်ကွယ်သွားတယ်အဲ့ဒီသဘောတရားလေးကိုထိုင်ပြီးတော့စဉ်းစားကြည့်နေဆိုတော့မျက်စိလေးဖွင့်လိုက်တယ်ဖွင့်လိုက်တဲ့အခါမှာပြင်ပကမြင်စရာအာယုန်လေးတစ်ခုကမျက်စိလာတိုက်တယ်လာတိုက်လို့ရင်မြင်တယ်ဆိုတဲ့စိတ်ကလေးပေါ်လာတယ်နော်တပင်းမြင်တပင်းဆိုတဲ့မြင်တဲ့စိတ်ကလေးပေါ်လာအဲ့ဒီစိတ်ကလေးဟာငကိုတုံးကမျက်စိထဲမှာရှိနေတာလားသောမို့မြင်စရာအာယုန်ထဲမှာဒီစိတ်ကလေးကရှိနေတာလားဆိုရင်ဘယ်မှမရှိတာမဟုတ်ဘူးเนาะမျက်စိနဲ့အဆင်းအာယုန်နှစ်ခုဆုံလိုက်တဲ့အခိုက်ကလေးမှာပေါ်လာတာဖြစ်တယ်ပေါ်လာပြီးတဲ့နောက်ပျောက်ွယ်သွားရောသူ့ကိုအကြောင်းပြုပြီးဆက်စဉ်းစားတဲ့စိတ်တွေကဆက်ပြီးဖြစ်နေတာเนาะမစဉ်းစားဘူးဆိုဒီနေ့ကပြီးသွားပြီသူကလမ်းမှာမစဉ်းစားတာတွေအများကြီးပဲနေမြင်ပြီးမစဉ်းစားတာအဲ့ဒီသဘောတရားလေးကိုဆင်ញင်သုံးသပ်ပြီးတော့ကြည့်။နားကအတန်ကြားလိုက်ရင်လည်းထုတ်တူပဲ။အတန်နဲ့နားနဲ့တိုက်လိုက်တဲ့အချိန်လေးမှာအသိစိတ်လေးပေါ်လာတယ်။အဲ့ဒီအသိစိတ်လေးဟာနားထဲမှာရှိနေလားဆိုမရှိဘူး။မရှိဘူး။အဲ့ဒီမရှိတဲ့အသိစိတ်တွေကဖြစ်ပြီးပြတ်သွားတယ်ဆိုတဲ့အနိစ္စသဘောကိုဆင်ញင်သုံးသပ်နိုင်မှုဝိပဿနာဉာဏ်အနိစ္စတင်ညာပွားများအထုခြင်းဟာကုသိုလ်ထဲမှာအကောင်းဆုံးကုသိုလ်ပဲဖြစ်တယ်။မြတ်စွာဘုရားကဝေလမသုတ္တမဒီလိုဟောတာ။ဒါကြောင့်ဘုရားပူဇာမင်္ဂလာသဖြင့်ဆင်ရင်ကျင့်ပပြုလုပ်မယ်ဆိုရင်ဘုရားဘဒဝင်သူတော်စင်နေနေအကောင်းဆုံးလုပ်ချင်တယ်ဆိုရင်မလုပ်ရမလဲဒါလုပ်ရမယ်နော်။အကောင်းဆုံးလုပ်ရသမ္မာပฏิပတ္တိအနုတ္တရာပူဇာမြတ်စွာဘုရားဟောတဲ့အတိုင်းဒီအသိဉာဏ်ရရှိအောင်လုပ်ပြီးတော့မြတ်စွာဘုရားကိုပူဇော်တယ်အဲ့ဒီပူဇော်မှုသည်အကောင်းဆုံးပူဇော်မှုဖြစ်တယ်ပြိနိဗ္ဗာန်ဆံဃာနိမမြတ်စွာဘုရားရဲ့မှာကြားချက်ကလည်းအကောင်းဆုံးပူဇော်မှုနဲ့ပူဇော်ဖို့ဆိုတာမှာခဲ့တာဖြစ်တယ်အေးဒါကြောင့်လောကမှာကောင်းတဲ့ကောင်းတာကိုရွေးချယ်ပြီးတော့လှုပ်ဆောင်ရမယ်ဆိုလို့ရှိရင်ဝိပဿနာကုသိုလ်သည်အကောင်းဆုံးဖြစ်သည့်အတွက်ကြောင့်ဝိပဿနာကုသိုလ်နဲ့မြတ်စွာဘုရားကိုတို့တွေပူဇော်ကြမယ်လို့ပူဇော်တိုင်းပူဇော်တိုင်းဒီကိုချင်းတရားနဲ့ပူဇော်ခြင်းဟာအကောင်းဆုံးပူဇော်မှုဖြစ်တယ်ဆိုတာသိရှိနားလည်ပြီးမြတ်စွာဘုရားသာသနာတော်နဲ့ကြုံချိုက်တဲ့အခါမှာဘဝမှာအသိဉာဏ်ရှိတဲ့အခိုက်ကလေးမှာကြိုးစားလိုက်ကြမယ်ဆိုရင်တန်တရားတစ်ခွက်မှလွဲချော်မှုတွေမဖြစ်ပဲဒီဘဝဒီဖရာလက်ထက်ဒီဘဝမှာတမက်တဖို့မရသေးလို့ရှိရင်ဒီဘဝကဆုံးသက်လို့နတ်ပြည်ရောက်ရင်မဖို့ရနိုင်တယ်။သို့မဟုတ်ဒီဘဝသေကံနေမှာမဖို့ရနိုင်တယ်။နေ့စဉ်လုံးနေလို့ရှိရင်သေကံနေမှာမဖို့ရနိုင်တယ်။သေကံနေလွဲချော်သွားရင်နောက်ဘဝနတ်ပြည်ဖြစ်ရင်နတ်ပြည်မဖို့ရနိုင်တယ်။အဲ့ဒါထပ်ပြီးတော့လွဲချော်သွားရင်ဖရာမပွင့်တဲ့ခေတ်မှာပစ္စိကဘုရားဖြစ်တယ်။အဲ့ဒါထပ်ပြီးတော့လွဲချော်သွားအောင်မယ်ဆိုလို့ရှိရင်နောက်ဖရာနဲ့တွေ့တဲ့အခါမှာတရားဓုတရားမြတ်ကိုအလွယ်တကူရရှိနိုင်တယ်လို့ဝိပဿနာတရားချင်းချင်ပွားများအထောက်ချင်းဟာတခွေးမတွေ့ရင်တခွေးတွေ့ဖို့အတွက်အကောင်းဆုံးနည်းလမ်းဖြစ်တယ်ဆိုတာတရားဓမ္မချင်းချင်ကျုပ်ကိုအထောက်နေတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအတွက်ဒီအချိန်တစ်ချိန်ဟာကိုယ့်အတွက်တမိုးရှိဆုံးပဲဖြစ်တယ်လို့မှတ်ယူကြမှာဖြစ်တယ်တရားချစ်ခင်သူတော်စင်ပြိတ္တာပေါင်းတို့သမ္မာပฏิပတ္တိအနုတ္တရာပူဇာမင်္ဂန်နဲ့ချင်းစင်တရားဖြင့်ကျင့်ကြံကြိုးကိုအထုတ်ချင်းသည်မြတ်စွာဘုရားကိုပူဇော်တဲ့နေရာမှာအကောင်းဆုံးပူဇော်ခြင်းဖြစ်တယ်ဆိုတာကိုသိရှိပြီးအကောင်းဆုံးပူဇော်ခြင်းဖြင့်ပူဇော်နိုင်အောင်ကြိုးစားအထုတ်နိုင်ကြပါစေကုန်သတည
်း
မေတ္တာပို့ရတတ္တဝါများစွာပေးရန်กว่าချမ်းသာကြပါစေတတ္တဝါများစွာပေးရန်กว่า
ချ
မ်းသာကြပါစေ
မ
mi da yi jang
dong
a pyan yin yan ja ba si mi da yi jang dong a pyan yin yan ja ba si te shi jang ma se chan da Luya Sanda Jivadi,
Luya Sanda Jivadi,
Teshi Jamma,
Teshi Jamma,
Se Chanda,
Se Chanda,
Luya Sanda Jivadi,
Luya Sanda Jivadi,
Damo the Dampi Vedavana, Vida Tavi, the Muhada, Azra Marathi Diva, Nevana, Jandu Taro. Damodaran lava dota, moha se don't give your chi e de asego. Be way do a one da shrimp ya, tojaya, najaya, gondoja. With that dabe pusanya no gile da, say a dog who the miarodi. The moo had dump in ya between ye met in the ghetto, kiss and limp ya be me ya on bepsha agoni. Hondu, since him and the pijama ze gondari. Azra mara ujin le kwa, najin le kinti jin le shintha do. Didiva ungili da u bukha de kinyi ya sipshi bitha do. Niva na niva uko imyu rodo. Taro odia chicken se kaun winya duro jin miyadu di. Siyandu parami asinze mine miye. Malin Bundi Sayodo Muja Vazi Gondadi.
Jesus Roshin Sierra Pia, Judy Limia Swan Shelter Paripia. Selling you the Mauza, Lirong Emia, Second Lirania, and Sisia. Najesus, Serum Yajine, Najesus, Boton Winches, and Telo Metaida. ณเจชิสุตะยิตมะยุนไนซินเจมะบาดอตมะวุสาอุทุเตยะปวินไนญะพุทธาอะอะเมสงปูโซจินอะจองเตยะรอเมอาฮอจาฉิมินโนมุเกติเจสุรอชินปอมมะคะโจเสียรอพะยาจีตีละกงตมะริกงปัญญากงโนอะอายุปิลิยะเตยะรงโกปูโซติอะเนเพียงลุเรนจาบาดอตมะวุสาอะลุรงเมอาคะปิยะการะกะมะตะสินลุเรนสะกะขวนปิรอมุบาพะยาเจสุรอชินเสียรอพะยาจีคะปิยะการะกะภิอุจ่อเตมะซองยะปิวายันลีซาซวาปัญจาบาระชิน ဓမ္မဝဇ္ဇလီတော်ငယ်များစက္ကလူရန်ကြီးအစီအစဉ်အပထမဝဇ္ဇမတ္တိအလှူရှင်များဖြစ်ကြပါသောနှစ်ကျေးရှိစုစီတော်မြတ်ကြီးနှင့်နှစ်ကျေးရှိစုဘုဒ္ဓဝင်ကျင့်စဉ်တလုံးမေတ္တာရိတ်တာဩဝါဒစရိယကျေးဇူးတော်ရှင်နာဂတောင်းတန်းသာသနာပြုခန်းနီးဆရာတော်အရှင်ကဏ္ဍတာရမထေမြတ်ကြီးအားရည်စုရေဦးအောင်ကြီးညွန်ကြားရေးမူငယ်လျှက်စစ်စွမ်းအားဝင်းကြီးဌာနဒေါက်ခင်ဆန်းလက်ထောက်အထွေထွေမန်နေဂ င်းနေအတူမာတီဓမ္မပူဇာအလူတော်ငွေကျပ်သိန်း50အားစက္ကလူရဲပေးနိုင်မှရန်ဖိတ်ကြားပါရရှင်။တာတူတာတူတာတူတာတူတာတူတာတူစလိရွေမတီလူရှင်များဖြစ်ကြပါသောတာကူအောင်ကျော်သောတမီပေါမခဒေါက်တာလှနှုကြည်မိမခင်မြမျက်ဆန်မိသားစုနှင့်တာကူမျိုးမင်းတန်တမီမမင်းမီတန်မိမောင်မင်းစပိုင်မိသားစုတို့မှမတီဓမ္မပူဇာလူတော်ငွေချက်၁၀သိန်းအားစက္ကပ်လှူဒန်းပေးနိုင်ပါရန်ဖိတ်ကြားပါရရှင် စနေ၍မာတီလူရှင်များဖြစ်ကြပါတော့တားကိုတန်းထိုက်တတ်တယ်တမီးမဆဆူလိုက်မိမက်အင်ရာမြနှုတ်ကိုမိသားစုနဲ့တားဒေါက်တာကျော်ကျော်လွင်တမီးဒေါက်တာဝင်းဝင်းရောင်မိသားစုတို့မှမာတီဓမ္မဝစာလူတော်ငွေကျက်30သိန်းအားစက္ကန့်လူတိုင်းပေးနိုင်ပါရန်ဖိတ်ကြားပါရရှင်다두다두다두ဆက်လက်၍ဦးမြအောင်တော်မြတ်၏သားသမီးမြေမိသားစုများမှဓမ္မပုစာလူတော်ငွေကျန်၅သိန်းနှင့်အတူသင်ငယ်တစ်စုံအားစက္ကန့်လူတိုင်းပေးနိုင်ပါရန်ဖိတ်ကြားပါရရှင်သာတုသာတုသာတုဆက်လက်၍ဥကျော်တန်းဒေါ်တိုးတိုးမိသားစုမှဓမ္မပုစာလူတော်ငွေ73သိန်းနှင့်အတူသင်ငန်းတစ်စုံအားစက္ကန့်လူတိုင်းပေးနိုင်ရေးဖိတ်ကြားပါရရှင်သာတုသာတုသာတုဆက်လက်၍ဥယျာဉ်မောပေါမောက္ခဒေါက်တာမြမြအောင်သာဒေါက်တာဆိုးဦးမောင်တမီးခင်းဆန်းနာမောမြီးဟန်တော်ရထက်မိသားစုမှဓမ္မပုစာလူတော်ငွေအကျပ်3သိန်းအားစက္ကန့်လှူဒန်းပေးနေမှာရဲ့ဖိတ်ကြားပါရရှင်သာတုသာတုသာတုဆက်လက်၍ဦးဆန်းမောင်ဒေါ်လာလာမိသားစုအနဝမင်းစားစက်နှင့်စားလုံရေးလုပ်ငန်းမှဓမ္မပုစာလူတော်ငွေကျပ်3သိန်းအားစက္ကန့်လူတန်းပေးနိုင်ပါရဲ့ဖိတ်ကြားပါရရှင်သာတုသာတုသာတုဆက်လက်၍ဥညဝင်းဒေါ်လဲလဲဝင်းမိသားစုမှဓမ္မပုစာလူတော်ငွေအချက်3သိန်းအားစက္ကန့်လူတန်းပေးနိုင်ပါရန်ဖိတ်ကြားပါရရှင်သာတုသာတုသာတုဆက်လက်၍ဥအောင်ဝင်းဒေါက်ခင်ပြုံးဝင်းလောပိုင်ကုမ္ပဏီမိသားစုမှဓမ္မဝစာလူတော်ငွေအကျပ်3သိန်းအားစက္ကန့်လူတန်းပေးနိုင်ပါရန်ဖိတ်ကြားပါရရှင် ဆက်လက်၍ဦးအောင်မောင်တော်ညွင့်၏မိုးထက်အားကားအစင်းမြေခရီးသည်ပို့ဆောင်ရေးနှင့်အစင်းမြေအေးအေးသားမိသားစုမှဓမ္မပူဇော်လူတော်ငွေကျပ်2သိန်းအားစက္ကန့်လူတန်းပြည်နယ်မှရဖိတ်ကြားပါရရှင်Tadu, Tadu, Tadu. Selain itu, kalau tu usah layar itu, Tommy mien, Tommy Donny ni layar mida semua. Tama usah lu orang ni jangan nanti ah sekar lu dan bini Maya pecah barisan. ဆလ၍ဘုံမူကြီးကြည်ထောင်ရင်ဒေါခင်လာဝင်းမိသားစုငွေကြာရည်သားတောင်းကလာပါမြို့နယ်မှဓမ္မပူဇော်လူတော်ငွေကျပ်တသိန်းအားဆက်ကပ်လှူဒန်းပေးနိုင်မှာရန်ဖိတ်ကြားပါရရှင်ဆလ၍ဘုံမူစံတော်အင်ဂျင်နီယာမူကြီးငိမ့်ဒေါညွညွအေးမိသားစုမှဓမ္မဥစာလူတော်ငွေကျပ်တသိန်းအားဆက်ကပ်လှူဒန်းပေးနိုင်မှာရန်ဖိတ်ကြားပါရရှင်တူတာတူတာတူဆက်လက်၍အရှင်ကဝိတ္တဆဆရာတော်ရှင်သူမြတ်မှဓမ္မပူဇော်လူတော်ငွေကျပ်တသိန်းအားစက္ကန့်လှူဒန်းပေးနိုင်ပါယံဖိတ်ကြားအပ်ပါရဖျားဆလ၍ဒေါခင်ညွတ်ဤဒေါ်တူတူဆံမိသားစုမှဓမ္မပူဇော်လူတော်ငွေကျပ်တသိန်း5000ဒေါ်စင်သူထွန်းမှဓမ္မပူဇော်လူတော်ငွေကျပ်တသိန်းဦးမြင့်သိန်းဒေါခင်ညွတ်ဆံမိသားစုမှဓမ္မပူဇော်လူတော်ငွေကျပ်5000ပါဝါနိုင်စီဆိုင်မိသားစုမှဓမ္မပူဇော်လူတော်ငွေကျပ်5000ဦးဝေပုံလဦးခင်စောဦးထင်းလွင် HD3 Mechanical မှဓမ္မပူဇော်လူတော်ငွေကျပ်တသိန်း5000စုစုပေါင်း5သိန်းအားစုပေါင်းစက္ကန့်လှူဒန်းပေးနိုင်မှာရန်ဖိတ်ကြားပါရရှင်တာတူတာတူတာတူဆက်လက်၍ဥအောင်မြင့်ဒေါ်မြတ်မြရွှေမာလာရင်မော်ဘီရင်အောင်မှဓမ္မပူဇော်လူတော်ငွေကျပ်5000နှင့်ကိုအောင်ကျော်စောမတ်တင့်တင့်အေးမိသားစုမှဓမ္မပူဇော်လူတော်ငွေကျပ်3000တို့အားစက္ကန့်လှူဒန်းပေးနိုင်မှာရဲ့ဖိတ်ကြားပါရရှင်တာတူတာတူတာတူဆက်လက်၍ကွယ်လွန်သူဦးညီညီလွန်အားရည်စုဤဦးရင်ဝင်းအောင်ဒေါ်စန္ဒာဖွင့်မိသားစုမှဓမ္မပူဇော်လူတော်ငွေကျပ်တသိန်းနှင့်အတူမိခင်ကြီးအားမူထား၍ဒေါ်လလတန်မိသားစုမှဓမ္မပူဇော်လူတော်ငွေကျပ်တသိန်းအားစက္ကန့်လှူဒန်းပေးနိုင်မှရန်ဖိတ်ကြားပါရရှင်တာတူတာတူတာတူဘုရားနဲ့တော့ကြည့်ကြည့်ပြီလေကြည့်ကြည့်ခိုင်းလာ စလင်ရွေဦးအောင်တန်းတော်ကြည်ကြည်ခိုင်မိသားစုမှဓမ္မပူဇာလူတော်ငွေချက်6,000ဥက္ကဝင်းဒေါ်မြဝင်းမိသားစုမှဓမ္မပူဇာလူတော်ငွေချက်3,000နဲ့မိခင်ကြီးဒေါ်ရွှေယုံရည်အားရည်စုရေးဒေါ်လန့်လာရည်မိသားစုမှဓမ္မပူဇာလူတော်ငွေချက်3,000တို့ဟာဆက်ကပ်လှူဒါန်းပေးနိုင်ပါရန်ဖိတ်ကြားပါရရှင်Tadu, Tadu, Tadu. Selain itu, jisu dosen saya Rupiah Jitendo dengan sekali lulusan sisi ya, Dr. Tewin dosen yang muda juga dengan tujuan cinta cinta sekali lulusan bina maya pejaya parasin.Tadu, Tadu, Tadu. Selain itu, ulah jossan domi sulam kita semua dengan terjawab sekali dalam bina maya pejaya barisan.Tadu.တာတူတာတူတရားချက်ကဓမ္မမိတ်ဆွေတို့ကောင်းပေါင်းလို့ရှင်ဒီကနေ့စုစုပေါင်းဓမ္မပူဇာအလှတော်ငယ်ပေါင်းမှာကြက်16သိန်း1,000ဖြစ်တဲ့အတွက်သာဓုခေါ်ဆိုကြပါကုန်လို့ရှင်တာတူတာတူတာတူမလာပါဆရာတော်အရှင်သူမြတ်ဖေဟာယနေ့ပြုလို့လှူဒန်းကြပါတော့ကောင်းမှုကုသိုလ်အဖို့တော်အားများတဲ့ဘဝများထက်ထူထက်မြတ်ညီတူညီမြတ်ရကြပါရန်သာဓုအနုမောဒနာခေါ်ဆိုနိုင်ရန်အတွက်ရေဆက်သွန်ချအမြတ်တမ်းပေးဝေမိအစီအစဉ်ဖြစ်ပါれဖေဟာကျေးဇူးတော်ရှင်ဆရာတော်ဖေဟာကြီးမှချီးမြှင့်ပေးသနာတော်မူပါရန်ရိုသေလေးမျက်စွာလျှောက်ထားအပ်ပါれဖေဟာတာတူတာတူတာတူတာတူတာတူတာတူ
ဒီစက်ခွဲကဲ Hello အလုံးစွကြမယ်ကဲရှင်ဖယား ဖယားတပီတော်တို့သည
်
ဓမ္မအတိညာဓမ္မအတိ
ည
ာယရှိမသာလင
်
နိဗ္ဗာန်ချမ်းသာကို
န
ိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့
်မျက်မှောက်ပြုနိုင်ပါသောကြောင့်
ဓမ္မအတိညာဓမ
္မအတိည
ာရရှိစေရန
်
ရရှိစေရန်ရှိသံကြလည်းရည
်ရှိသံကြလည်း
ဓမ္မသဖြင့
်
ဓမ္မသဖြင့်ရှင်း
ခြင်းပ
ါရှင်းခြင်းပါလူလို့ကြ၍အမတ္တဌာနဓမ္မဌာနတရားအလှူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုယုတိလေးမြတ်စွာမမတ်သာသာအာယုထားလျက
်
နာကြကြပါကုန်၏တရားတော်မြတ်ကိုတတဘဝတ္ထုအစုစုတို့ဖြင့်သောကြပါကုန်၏
သောကြပါကုန်၏
ယနေ့ယခု
ယနေ့ယခ
ုအထုပ်ပြုလုပ်ကြရသောအထုပ်ပြုလုပ်ကြရသောတရားဟောရခြင
်း
တရားဟောရခြင်းဓမ္မဒေသနာ
ဓမ္မဒေသနာ
တရားနာရခြင
်းတရားနာရခြင်း
ဓမ္မသဝနာ
ဓမ္မသဝနာ
တရားတော်ကို
တရ
ားတော်ကိုပေးလျက်ခြင
်း
ပေးလျက်ခြင်းဓမ္မဒါနာဓမ္မဒါန
ာ
တရားတော်ကို
တရ
ားတော်ကိုပူဇော်ရခြင
်းပူဇော်ရခြင်း
ဓမ္မပူဇာ
ဓမ္မပ
ူဇာကုသိုလ်စေရနာ
က
ုသိုလ်စေရနာဖြာဖြာတို့သည
်ဖြာဖြာတ
ို့သည်ဒုက္ခခသိံ
ဒုက္ခခသ
ိံချုပ်ငြိမ်းရာမှန်ချုပ်င
ြ
ိမ်းရာမှန်ညနေပန်ဤ
ညနေပန်ဤ
အကြောင်းထောက်ပံ
အကြောင်းထောက်ပ
ံဖြစ်ပါစေသာ
ဖြစ်ပါစေသာ
ရှင်ဖေယ
ရှင်ဖေယ
ဤကောင်းမှုဤ
ကောင်းမှု
ဤဘုဘာကကို
ဘုဘာက
အမိအဖာအဖိုး
အဖွာ
ဆရာသမားမဆ၍ကဘာသူကဘာသာ
က
ုဏပြမမြာ
ပြမ
တတဝမြတို့အား
တ
တဝမြတို့အားအမြအမြအမြအမ
ြ
ဝေငါဘာကုန်၏ကုသိုလ်အမြ
ကုသိုလ်အမြ
ကိုစီရကြကုန်သည်ဖြစ်၍ကိုယ်စိတ်နှစ်ဖြာကိုယ်စိတ်နှစ
်ဖြ
ာချမ်းသာကြသည
်
ချမ်းသာကြသည်ဖြစ်ကြပါစေကုန်သတည
်းဖြစ်ကြပါစေ
ကုန်သတည်းအလုံးကြကြသည်များအမြအမြအမြရောမူကြပါကုန်သောသာဓုသာဓု
သာဓု
အလုံးကြကြသည်များ
တရားနာပရိသတ်ပေါင်းတို့ရောက်အောင်လို့ရှင်ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးပြန်လည်ကြတော်မူပါဖြစ်ပါတယ်ရှင်